to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ view မြန်မာပိုင်းရဲ့2020ပြည့်မတ်လ29ရက်တောက်ကြနေမနေ့ခင်းစီစဉ်လေးစတင်နေပါပြီ။အခုရင်ဆုံးသတင်းတွေကိုကျွန်တော်အွန်လိုင်းတင်ဆက်ပေးမှာဖြစ်ပါတယ်။ကမ္ဘာ့ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ပြီးပူပေါင်းဆောင်ဖို့ကမ္ဘာ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ဖွဲ့ဝင်တွေကြာသာပေးနေမှာပဲခရီးဖြူလိုက်ပါတယ်။ဗိုင်းရပ်စ်ကြောင့်မှထိန်းချုပ်ရင်းနဲ့ကမ္ဘာစည်းဝိုင်းမှာထိခိုက်နေတဲ့အခြေအနေတွေကိုထိန်းချုပ်ဖို့ထိရရောက်မလုံနိုင်တဲ့အပေါ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရကြမှာပဲခရီးဖြူပြောဆိုလိုက်ကြပါကမ္ဘာစည်းဝိုင်းရေးကိုချက်ကန်မှုဗန်နာရေးနဲ့လူမှုရေးရာထိခိုက်မှုတွေကြုံရတဲ့အခြေအနေကိုဖြေရှင်းဖို့ဒေါ်လာ 4.8 ဘီလီယံထောက်ပံ့ကူညီဖို့လဲအဝေးရောက်အရေးပေါ်စည်းဝိုင်းမှာသဘောတူခဲ့ကြပါတယ်။ COVID-19 ကပ်ရောဂါကိုမကြုံစဘူးရင်ဆိုင်နေရချိန်မှာကမ္ဘာတဝန်းညီညွတ်နဲ့ပူးပေါင်းဆောင်ရွက်ဖို့လိုအပ်နေတဲ့အကြောင်းလဲ G20 အဖွဲ့ရဲ့စည်းဝိုင်းအပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။လောကမှာတွင်မှုချုပ်အန်တိုနီယိုကူတာရက်စ်ကလည်း G20 ခေါင်းဆောင်နေနေနဲ့ကမ္ဘာကပ်ရောဂါကိုရင်ဆိုင်ရမှာစစ်ပွဲတွေနဲ့ရင်ဆိုင်နေရတယ်လို့သဘောထားပြီးပြင်ဆင်ထားကြဖို့တိုက်တွန်းခဲ့ပါတယ်။ကမ္ဘာတဝန်းမှာမြန်မြန်ဆန်ဆန်ကူးစက်ပြန့်နှံ့နေတဲ့ဗိုင်းရပ်စ်ပိုးအတွက်စစ်ဆေးထုတ်လုပ်နိုင်မယ့်အချိန်ထိစစ်တပ်မှုတွေကူးစက်မှုကိုခြေရခံစုံစမ်းတာတွေတည်ထန့်ခွဲထားတာတွေကုသရာတွေလိုအစီအစဉ်မျိုးတွေနဲ့ထိန်းချုပ်နိုင်အောင်ဝန်ဝင်ကြိုးပမ်းသွားကြဖို့လည်း G20 ခေါင်းဆောင်တွေကိုကုလသမဂ္ဂအကြီးအကဲကတိုက်တွန်းခဲ့ပါတယ်။အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံနိုင်မဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်
။ I'm proud to announce tonight not a single senator voted against this $2 trillion rescue bill.
အမေရိကန်နိုင်ငံသားတွေအငွေစားနဲ့ခြေစားစီးပွားရေးလုပ်ငန်းတွေကိုကယ်တင်မဲ့ဒေါ်လာ1 trillion အရေးပေါ်အကူအညီပေးရေးဥပဒေကြမ်းကိုထက်လွှတ်တော်အမတ်တွေကန့်ကွက်သူမရှိအတည်ပြုလိုက်တဲ့အကြောင်းထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ပြောဆိုသွားတာပါ။ဥပဒေကြောင့်တော့အော်လွတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးဥပဒေဖြစ်အတည်ပြုကိုတမန်တော်နဲ့ထရန့်လက်မှတ်ရေးထိုးရမှာလည်းဖြစ်ပါတယ်။ဥပဒေကြောင့်တော့အော်လွတ်တော်ခေါင်းဆောင်တွေတောက်ချန်နေမှာအတန်းနဲ့မဲခွဲဖို့စီစဉ်ထားကြောင်းပြောပါတယ်။ဒေါ်လာ1 trillion အရေးပေါ်အကူအညီဟာအမေရိကန်နိုင်ငံသားတွေအတွက်ဒဏ်ရာအကျိုးကျေးဇူးခံစားရမှာဖြစ်တဲ့အကြောင်းလဲထက်လွှတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင်ချက်ရှူမာကပြောပါတယ်။စေယုံတွေ၊စီးပွားရေးလုပ်ငန်းတွေ၊စားတောက်ဆိုင်တွေ၊ကျောင်းတွေပိတ်ထားတဲ့အတွက်လုံငန်းကံကံတွေထိခိုက်နေသလိုအလုပ်သမားတွေအလုပ်လက်မဲ့ဖြစ်မဲ့အခြေအနေနဲ့ရင်ဆိုင်နေရပြီးအလုပ်ချိန်တွေလည်း short ချနေရတဲ့အတွက်အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာလည်းဖြစ်ပါရဲ့အမေရိကန်ပြည်သူ့ကအဓိကဆုရှေ့ရဈေးတွေဟာခြားသာပြည်တွေမှာ300ရာခိုင်နှုန်းနဲ့အထက်ဈေးတက်ခဲ့သလိုဥရောပဈေးကွက်မှာလည်းဈေးတက်နဲ့ကြုံရပေမဲ့အာရှဈေးကွက်မှာတော့ဈေးကျနဲ့ကြုံရပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံပေးမဲ့ဒေါ်လာ1 trillion အကူအညီပေးရေးအစီအစဉ်ကိုထက်လွှတ်တော်ကပေါ်တူနီနာမိုင်မှာအတည်ပြုလိုက်ပြီးနောက်မှာလဲ Dow Jones Institutional Average S&P 500နဲ့ Nasdaq အညွန့်ကိန်းတွေဈေးတက်သွားတာပါအရှာဈေးကွက်မှာတော့ဂျပန်နိုင်ငံကနီကဲအညွန့်ကိန်းဟာကြာသာပြင်းနေမှာ၄ရာခိုင်နှုန်းကျဆင်းပြီးဟောင်ကောင်ဟန်ဆန်နဲ့ရှန်ဟိုင်းအညွန့်ကိန်းတွေကလည်း၁ရာခိုင်နှုန်းလောက်ကျဆင်းသွားပါတယ်။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကြားထိတွေ့ဆက်ဆံတာတွေမလုပ်ဖို့နဲ့အတော်လာဆင်ခြင်မှုတတိပေးထားသလိုလုပ်ငန်းတွေအများပြားရပ်ဆိုင်ထားတဲ့အတွက်စီးပွားရေးအထိနာနေသလိုအလုပ်လက်မဲ့ထောက်ပံ့ခြင်းရှောက်ထားကြတဲ့အခြေအတွေကလည်းပြည်ကြတဲ့သတင်းပတ်ထဲစံချိန်ချိုးလောက်၃နှံ၃နှံအထိရှိခဲ့သလိုနောက်ထပ်ပိုတိုးလာနိုင်သေးတယ်လို့လည်းခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်နှုတ်ကိုထပ်မံတည်ပြလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူစုစုပေါင်း၅ဦးထိရှိသွားပါပြီ။မကြာသေးခင်ကမှပြပကနေမြန်မာနိုင်ငံကိုပြန်လာသူတူနဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတူတို့မှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာချမ်းမိုင်းနဲ့အားကစားဝန်ကြီးဌာနကတောက်ကြနေရေးဆွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာနေထိုင်သူအသက်33နှစ်အရွယ်မြန်မာနယ်ပွားအမေရိကန်နိုင်ငံသားကတော့ပြီးခဲ့တဲ့သတင်းပတ်ထင်မှာပဲလေကြောင်းကနေရောက်လာခဲ့ပြီးနောက်ပိုင်းမှာမသိငါးစရာယောဂလက္ခဏာတွေတွေ့ရှိရကစောင့်ကြည့်စစ်ဆေးခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့လူနာထံကတက်ခွဲနမူနာစစ်ဆေးရမှာ COVID-19 ယောဂရှိနေတဲ့အကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားတာပါ။ယောဂပိုးရှိတဲ့ကြောင့်နောက်ထပ်အတည်ပြုထားတဲ့အသက်69နှစ်အရွယ်အမျိုးသားကတော့ဩစတြေးလျနိုင်ငံမှာကိစ္စယောဂအတွက်တစ်လလောက်စိတ်ကုသခံယူခဲ့သူဖြစ်ပြီးမြန်မာနိုင်ငံမှာပြန်ရင်စင်ကာပူနိုင်ငံမှာ၄ရက်ကြာနေထိုင်ခဲ့သူဖြစ်ပါတယ်။ဒီလလည်းမှာပဲမြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးနောက်ပိုင်းမှာကိုရိုနာဗိုင်းရပ်စ်လက္ခဏာတွေတွေ့ရကစောင့်ကြည့်စမ်းသပ်စစ်ဆေးအတည်ပြုခဲ့တာလည်းဖြစ်ပါတယ်။ခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ကူးစက်သူ2ဦးမတိုင်ခင်မှာလည်းပြည်ပကနေပြန်လာသူ3ဦးမှာအလားတူဗိုင်းရပ်စ်ကူးစက်နေတဲ့အကြောင်းမြန်မာချင်းမကြီးအာဏာပိုင်တွေကအတည်ပြုထားပါတယ်ခင်ဗျာ
။ Fury American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကို ညနေ6နာရီခွဲကနေညနေ9နာရီထိဖိုင်းဒိုမီတာ70 kHz 10683ညာဖိုင်းဒိုမီတာ19 kHz 15563ညာနဲ့ဖိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ
်ကျွန်တော်ရဲမထုံးပါတရိပ်တွေကိုဆက်လက်ညင်ညာပေးသွားပါမယ်ခင်ဗျာကိုရိုနာဗိုင်းရပ်စ်ကူးစက်ကပ်ရောဂါကြောင့်အမေရိကန်နိုင်ငံနေရာအများစုမှာအသွားအလာတွေကန့်သတ်ထားတာဟာအမေရိကန်ပြည်သူတွေရဲ့နေထိုင်လူမှုဘဝကိုပြောင်းလဲလာစေခဲ့ပါတယ်။ဒီအထက်နောက်လေးနှစ်သမရသက်တမ်းကိုဘယ်လိုရွေးချယ်မလဲဆိုတဲ့အချက်ပေါ်မှာလည်းလောလောလတ်လတ်တက်ရောက်မှုရှိမှာဖြစ်တယ်လို့အဲ့ဒီတက်ရောက်မှုကြီးဟာအမြဲတမ်းလည်းဖြစ်သွားနိုင်ပါတယ်။လောလောဆယ်မှာပဲလူမီစီယာနာပြည်နယ်ကဒီမိုကရက်တစ်သမရလောင်းအကျိုးရွေးကောက်ပွဲတွေကိုရက်ရွှေဆိုင်မဲ့ဆိုပြီးကြေညာတဲ့ပထမဆုံးပြည်နယ်ဖြစ်လာပါတယ်။ဒီဘက်ထဲမှာလူဝီစီယားနာပြည်နယ်ဟာကမ္ဘာပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအလျင်မြန်ဆုံးခံစားနေရတဲ့နေရာတစ်ခုဖြစ်လာခဲ့ပါတယ်။ကူးစက်ခံရသူ100အောက်ရှိရာကနေတစ်ပတ်အတွင်းမှာပဲအင်ကာနေကကူးစက်မှု1400ကျော်ရှိသွားခဲ့တာပါ။အခုလိုကူးစက်မှုတော့တဟုန်တော့မတက်သွားခင်မလ13ရက်နေ့ကပဲပြည်နယ်အုပ်ချုပ်ရေးမှူးဂျွန်ဘဲလ်အက်ဒဝတ်စ်ကဧပြီလ4ရက်နေ့မှာလုံမဲ့သမရလောင်းအကျိုးရွေးကောက်ပွဲတွေကိုဇွန်လ20ရက်ကိုရွှေ့ဆိုင်မယ်လို့ကြေညာထားခဲ့ပါတယ်။အဲဒီနောက်တခြားပြည်နယ်တွေနဲ့နေပြည်တော်ကလည်းပထမရွေးကောက်ပွဲတွေကိုရွှေ့ဆိုင်မယ်ဆိုပြီးကြေညာခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အိန္ဒိယနိုင်ငံတဝန်းအသွားအလာတွေကိုပိတ်ပင်ထားတာကြောင့်စားဝတ်နေရေးအကျပ်တဲကြုံတွေ့နေရတဲ့တပ်ပေါင်းများစွာသောပြည်သူတွေကိုအကူအညီပေးမဲ့စီးပွားရေးအစီအစဉ်တရက်ကိုအိန္ဒိယဆွေရကကြေညာလိုက်ပါတယ်။ဒီအစီအစဉ်ကအမေရိကန်ဒေါ်လာ 22.6 ဘီလီယံသုံးစွဲသွားမှာဖြစ်ပါတယ်။စည်ရသားပြည်သူတွေ၊လူ့သမားတွေနဲ့အကူအညီလက်လောလိုအပ်နေသူတွေအတွက်သုံးနာတာအသုံးပြုနိုင်မဲ့အစားအစာခွဲတန်းနဲ့ငွေကြေးကိုအစိုးရကထောက်ပံ့ပေးရသွားမှာဖြစ်တယ်လို့အိန္ဒိယဗန္ဒယဝန်ကြီးနာမလာစီတာရာမန်ကပြောပါတယ်။ကိုရိုနာကူးစက်မှုကိုထိန်းချုပ်ဖို့ဗိုလ်ဒုနေကစလို့အသွာလာတွေကိုသုံးပတ်ကြာပြင်ထားတာကြောင့်အိန္ဒိယပြည်သူ 1.3 ဘီလီယံအိမ်ပြန်မထွက်ရသလိုစီးပွားရေးလုပ်ငန်းတွေလည်းရပ်တန့်သွားခဲ့ရပါတယ်။အိန္ဒိယနိုင်ငံမှာကိုရိုနာကူးစက်သူ649ဦးတွေ့ရှိခဲ့ပြီး73ဦးသေဆုံးခဲ့ပါတယ်။ကူးစက်မှုရေးအတွက်ဟာအမေရိကန်နဲ့ဥရောပနိုင်ငံတွေမှာလိုပဲအိန္ဒိယနိုင်ငံမှာလည်းတရှိန်တိုးပြင့်တက်လာနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးထားပါတယ်။အခုလိုအသွာအလာပြင်ပထားတဲ့အကြောင်းနိုင်ငံတွင်းကလည်းလှုပ်လှစားစီးရဲနွမ်းပါတဲ့ပြည်သူတွေပေါ်စိုးစိုးဝါးဝါးထိခိုက်နေတယ်ဆိုပြီးစိုးရိမ်မှုတွေထွက်ပေါ်နေတာပါ။မြို့တော်နယူးဒေလီမှာတော့တာတာပရီနေကအစိုးရအကြောင်းတွေမှာချက်ပြုတ်ကျွေးပြီးတဲ့အစားအသောက်တွေကိုစီးရဲနွမ်းပါတဲ့သူတွေကိုစတင်ဝင်ပြကျွေးပြီးနေရပြီဖြစ်ပါတယ်။ကမ္ဘာမှာစီကန်တုံးရဘလေးတွေအများဆုံးတင်ပို့နေတဲ့မလေးရှားနိုင်ငံမှာအိမ်ပြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့အတွက်ဒီကမ္ဘာလုံးလက်အိပ်တက်လက်မှုနဲ့တွေ့ကြုံရနိုင်တယ်လို့လုပ်ငန်းရှင်တွေကသတိပေးလိုက်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့စီကန်တုံးလက်အိပ်စုစုပေါင်းရဲ့ထက်ဝက်လောက်ဟာမလေးရှားနိုင်ငံမှာချုပ်လုပ်တင်ပို့နေတာပါ။ပြီးခဲ့တဲ့2019ခုနှစ်အတွင်းကမလေးရှားလက်အိပ်စက်ရုံပေါင်း200လောက်ကလက်အိပ်အစုံပေါင်း189ဘီလီယံထုတ်လုပ်တင်ပို့ခဲ့ပြီးဒီနှစ်မှာတော့ကိုရိုနာဗိုင်းရပ်စ်ရဲ့ကြောင့်ပုံမှန်ထုတ်လုပ်နေတာရဲ့20ရာခိုင်နှုန်းကျော်လိုအပ်ချက်တွေရှိလာလိမ့်မယ်လို့မျှော်မှန်းကြောင်းဥက္ကဋ္ဌဒန်နစ်လိုကပြောပါရခင်ဗျာ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုအပါအဝင်လက်ရှိတာဝန်ထမ်းဆောင်သူတွေနဲ့ဝန်ထမ်းဟောင်းအရာရှိ14ဦးရောက်ကိုမွေးစည်းဝါးနဲ့ဆက်ဆက်တဲ့အကြမ်းဖက်မှုတွေနဲ့အတူတခြားရာဇဝတ်မှုတွေနဲ့အမေရိကန်တရားရုံးကတရားစွဲဆိုကြေညာလိုက်ပါတယ်။ဗင်နီဇွဲလားသမ္မတနဲ့အပေါင်းပါတွေကိုတရားစွဲဆိုတဲ့အကြောင်းအမေရိကန်ရှိနေတဲ့ဝီလျံဘာနဲ့တခြားထိတ်တန့်ဥပဒေရရှိတွေကရုပ်တံကြားတစ်စင်းပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာကြေညာလိုက်တာပါ။သမ္မတနီကိုလတ်စ်မိုဒူရာကိုပြစ်မှုထိရှားကြောင်းနဲ့ဖမ်းဆီးအရေးယူနိုင်ဖို့သတင်းအချက်လက်ပေးနိုင်သူကိုစုငွေ$15,000နဲ့နောက်ထပ်အမေရိကန်တရားရေးဌာနကအလိုရှိနေတဲ့ထိတ်တန့်ရရှိလေးဦးနဲ့ပတ်သက်ပြီးသတင်းပေးနိုင်သူတွေကိုစုငွေ$10,000ချိန်ပေးမယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနကကြေညာထားပါတယ်။အမေရိကန်ပြည်ထောင်စုကဗင်နီဇွဲလားလက်ရှိသမ္မတမာဒူရာကိုအတိအမှတ်ပြုမထားပါဘူး။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတော်တော်များများကအတိုက်ခံကောင်းဆောင်ဝန်ဂိုင်ဒိုကိုသာကြားဖြတ်သမ္မတအဖြစ်အတိအမှတ်ပြုထောက်ခံထားပါရခင်ဗျာ။တောက်ချန်နေမင်းနောက်ဆုံးရသတင်းနားဆင်ပြီးမှာတော့သတင်းဓာတ်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။ COVID-19 ကပ်ရောဂါဟာအတော်လေးကူးစက်ပြက်နဲ့လွယ်တယ်ဆိုပေမဲ့တက်ကြီးရွယ်ဦးတွေနဲ့ယောဂအခန့်ရှိသူတွေအတွက်ကပိုပြီးအသက်အန္တရာယ်ကြီးပါတယ်။ဒါကြောင့်ကိုရိုနာဗိုင်းရပ်စ်ပိုးစတင်တွေ့နေတဲ့မြန်မာနိုင်ငံမှာဒီလိုတက်ကြီးရွယ်ဦးတွေနဲ့ကိုယ်ခံအားနည်းသူတွေကိုကူးစက်မှုမရှိအောင်ဘာတွေတင်ဆက်ထားသလဲဆိုတာကိုစုံစမ်းမေးမြန်းတင်ပြတော့မှာပါ။ ကိုရိုနာဗိုင်းရပ်စ်ကိုကကဘာအနှက်ကူးစက်ပြန့်နှံ့မှုအခြေအနေတွေကိုကြည့်ရင်ဒီပိုးကြောင့်သိဆုံးသူအများစုကရောဂါအခံရှိသူတွေလူမမာတက်ကြီးရွယ်ပုံတွေဖြစ်ပါတယ်။လက်ရှိမှာတော့ဘိုးဘွားရိတ်သားတွေနဲ့ HIV AIDS ဝေဒနာရှင်တွေရဲ့ကေဟာတွေကိုဝင်ထွက်ခွင့်အချိန်ကန့်သတ်ဖို့အစိုးရကညွှန်ကြားထားတယ်လို့ NAC HIV AIDS ကေဟာကိုထူထောင်ထားတဲ့ဒေါ်ဖြူဖြူသိန်းကပြောပါတယ
်။ဆိုင်နာဟုတ်ဒီကစားတယ်လေဒါလည်းကျွန်တော်တို့စံတန်မှာအကုန်လုံးရှိနေတဲ့ကလေးအကုန်လုံးကိုပေးထားပြီးသားဖလက်ဖတ်ထားပြီးသားပေါ့နော်အဲ့တော့ကျွန်တော်အခုလက်ရှိနေသားမှာတော့ကျွန်တော်ကဒီ evolution ကြီးအစကျွန်တော်တို့ဖိတ်တယ်အဲနောက်တစ်ခါကျတော့ဘသူမကိုပြန်ပါလုပ်နိုင်ဘူးအပြင်ပါကပုံကိုဒီလူမဆိုးပေါ့နော်ဆောင်ရောက်တာကိုလုံးဝရပ်တန့်တယ်နောက်တစ်ခါကျတော့ကျွန်တော်တို့အဲ့ချက်ကိုရောက်သွားမယ်ဆိုလို့ရှိရင်ပေါ်ပြီးတော့ကုကုသမှုနောင်ကပေါ်ပြီးများနိုင်တာပေါ့နော်ဒီတော့အဲ့လိုနေရာကြီးဆိုလို့ရှိရင်ဘာလို့လုပ်တယ်လဲဆိုတော့အချိန်ကိုချက်ချက်ချက်ချက်ထုတ်ပြန်ပြီးတော့ဟိုဥသမထားအချိန်ပေါ့နော်ခုလက်ရှိကတော့ကျွန်တော်တို့ဘယ်အချိန်ကြီးပေါ်အောင်လဲကျွန်တော်တို့မသိနိုင်သေးဘူးခုလက်တော့ဆိုရင်ဒီမှာဒီညာအသိသိခိုင်းရသွားတဲ့အနေအထားရောက်တဲ့အချိန်ကိုကျွန်တော်တို့ကထားမှတ်ထားတဲ့ဥပဒေကြီးအချိန်မှတ်ထားတဲ့စီစဉ်စီကံတွေကိုတော့သေသေးချာချာလေးဒေတာလိုက်တာကိုဒေတာလိုက်တာကိုလည်းဒါတွေကိုစောင့်ကြည့်ပြီးတော့ကုတ်ကဲ
အချိန်နဲ့စေထိုးစေတောက်နေရတဲ့ဝေဒနာရှင်တွေအတွက်ဒီထက်ပိုကောင်းတဲ့အစီအစဉ်တွေကိုကြိုတင်ပြင်ဆင်တင်တယ်လို့ဒီမှာကယူဆပါတယ် HIV AIDS ဝေဒနာရှင်တွေယောဂမကူးကိုစောင့်ရက်ပေးတာစေးပြက်လက်တာမရှိအောင်လှုပ်ဆောင်ပေးတာမျိုးမရှိဘူးလို့သူကပြောပါတယ်ကိုယ်တိုင်ရည်တည်ကိုခက်ခဲနေတဲ့အသက်ကြီးရွယ်ကိုဂေဟာတွေနဲ့ပတ်သက်ပြီးလဲအစိုးရကတေချာပြင်ဆင်ပေးနိုင်တဲ့ခြင်းမရှိသေးပါဘူးမိသားစုမရှိတဲ့အသက်ကြီးရွယ်တွေစုနေရတဲ့ဘဝရိတ်တာတွေမှာဒီယောဂနဲ့ပတ်သက်တဲ့ကာကွယ်မှုပိုင်းကိုတေချာမသိကြပါဘူးငင်းချက်မျိုးမှာကိုယ်ပိုင်ဘဝရိတ်တာတစ်ခုထူထောင်ထားတဲ့ဒေါ်ယူဇနာခံရတော့ကိုရိုနာဗိုင်းရပ်စ်မကူးအောင်လို့ပိုသက်စေဖြန်းတာကအစကျမရေးဌာနဘက်ကစီစဉ်ပေးတာမဟုတ်ပဲကိုယ်တိုင်ပဲကာကွယ်မှုပိုင်းကိုတက်နိုင်ပြီးလှုပ်ဆောင်မယ်လို့သူကပြောပါတယ်
ဆရာတော်ဗမာမရှိသမားတို့ကတော့ဒီမှာတော့အခုကျန်တာလည်းဧည့်တယ်လည်းအဝင်ပြတ်မလုပ်တော့ဘူးပေါ့နော်အလိုလိုလုပ်ထားတယ်ကိုယ့်ရဲ့ဘက်ကတော့ဗမာတော့သုံးမပေးသေးဘူးချင်းဒီနေ့တော့ကစိတ်လုံးကတော့လာတယ်အမအင်းကြီးရတယ်လေလာတော့သမားတို့ဝင်လဲဟိုပဲပြောသွားတယ်အဖိုးသွားဆောင်တွေတော့မသွားဘူးချင်းကျမတို့ကတော့တေချာပြော့ပြသွားတယ်ပေါ့နော်အဲ့ဒါပဲရှိတယ်ချင်းကျန်တာလည်းမလာဘူးချင်းဒီမှာကတော့အမြဲတမ်းသူနာသူကျမတက်သွားတော့လေအမြဲတမ်းမတက်တက်တိကျမော်နော်ဒါကတော့ဒီကဟိုကလုတ်တာအမေသမီးပေါ့သူကတော့အမြဲလာကြည့်သေးတယ်ပေါ့နော်အဲ့ဒီအန်တီကတော့နေ့တိုင်းပေါ့စေရောက်လို့ဒီမှာစေခံလို့ဘာလို့တော့လုပ်ပေးပါလဲရှင်
။နောက်ထပ်ပိုကူးနိုင်တဲ့စိုးရိမ်ရတဲ့နေရာတစ်ခုကတော့အကျဉ်းတောင်တွေပါပဲ။အကျဉ်းတောင်ဥည်ထူထပ်နေပြီးတင့်တင့်နဲ့တကိုယ်ရေးသန့်ရှင်းမှုအတွက်လုံလောက်အောင်ပေးမထားတာတွေရှိလာမို့မြန်မာနိုင်ငံအကျဉ်းတောင်တွေမှာကိုရိုနာဗိုင်းရပ်စ်ပိုကူးဆက်ဖို့လေကူနေတဲ့အခြေအနေဖြစ်နေပါတယ်။ဒါနဲ့ပတ်သက်လို့အကျဉ်းဦးစီးကိုဆက်သွဲခဲ့ပေမဲ့ခြေချားနိုင်ခြင်းချင်းမရှိပါဘူး။နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်းကတွဲဖက်တွင်ရင်မှုကိုဘိုကြီးကတော့အခုချိန်ထိလူတွေပောက်ပွဲနေတဲ့ဖြစ်နေတဲ့အကျဉ်းတောင်တွေကအချိန်တွေကိုတိတ်ချလေးလာတုံးသက်ပြီးအမြန်ဆုံးဖြည့်ရှင်းဖို့လိုအပ်နေတယ်လို့သူကပြောဆိုလိုက်ပါတယ်
။အဲဒီဝန်ထမ်းတွေကဥမာထောင်ဝန်သာတွေ့မယ်ဆိုလို့ရှိရင်မိသားစုတွေထောင်ဝန်သာလာတွေ့တဲ့အခါကျရင်တော့အပူချိန်တိုင်းနဲ့စစ်ဆေးတယ်ပေါ့နော်စစ်ဆေးတယ်ပြီးတဲ့အခါကျထောင်ဝန်သာတို့ကလည်းပိုးသက်သေးဖြန်းပြီးတော့ပေါ့ဟိုအကျဉ်းသားကိုပြီးတယ်ကျွန်တော်တို့အဲ့လိုသိထားတယ်ဒါပေမဲ့ကျွန်တော်တို့ဆိုရင်တော့မြန်မာနိုင်ငံမှာဝင်လက်ရင်အားကလုံလောက်မှုမရှိဘူးမရှိဘူးဆိုတဲ့အခါကျတော့ဘယ်လောက်ထိတစ်သိတစ်ချာလုံနိုင်တယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကဟိုပြောရခဲ့တယ်ကျွန်တော်တို့အမြင်ရတော့အားနည်းနေတယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်ဆိုပို့ပြီးတော့ဆိုရင်တယ်ဆိုရင်တယ်ဆိုတော့ကဒီဟာကအကျဉ်းထောင်ထဲမှာဖြစ်တယ်ဆိုပေမဲ့ထောင်ထဲမှာနေပြီးတော့မကိစ္စမဟုတ်ပဲနဲ့ကျန်တဲ့အပြင်မှာရှိနေတဲ့လူအဖွဲ့အစည်းကိုတော်တော်ရိုက်ခတ်တော်တယ်အလေးထားပြီးတော့စဉ်းစားကြည့်ခြင်းနဲ့ပြင်ဆင်တဲ့
လက်ရှိအချိန်တော့မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကိုတွေ့ရှိသူ၃ဦးနဲ့စောင့်ကြည့်တဲ့တန်တရာအရေအတွက်ကအယောက်300နီးပါးရှိနေပါတယ်ရှင်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ရဖြစ်ပါတယ်ရှင်
။ကိုရိုနာဗိုင်းရပ်စ် COVID-19 ကိုတကဘာလုံးတိုင်းတာနဲ့စိုးရိမ်နေရတဲ့အချိန်ဆက်ယုံအလုပ်သမားတွေအိမ်မှာနေခွင့်ကိုအရေးကြီးကိစ္စအဖြစ်သတ်မှတ်ပြီးဖို့အလုပ်သမားသမဂ္ဂတွေကအစိုးရကိုတောင်းဆိုခဲ့တာမအောင်မြင်ခဲ့ပါဘူး။ကယောဂရင်ဆိုင်နေရတဲ့အချိန်အလုပ်သမားတွေရဲ့ရပိုင်ခွင့်အတွက်အလုပ်သမားအလို့ရှင်အစိုးရသုံးမွင့်ဆိုင်စူးညွမှုကပြည့်ပြတ်တဲ့ရလတ်မထွက်လာခဲ့ပါဘူး။နေပြည်တော်မှာမနေ့ကမတ်လ25ရက်ကလုတ်တဲ့အလို့ရှင်အလုပ်သမားအစိုးရသုံးမွင့်ဆိုင်စည်းဝေးမှာစက်ရုံတွေပိတ်ပြီးအလုပ်သမားတွေအတွက်အစိုးရလူမှုဖူးဆောင်ရေးရပိုင်ခွင့်တွေအတွက်အလုပ်သမားရောအလို့ရှင်ဘက်ကပါမျှော်လင့်ခဲ့ကြတာပါ။ထိုင်းနဲ့မလေးရှားကပြန်လာသူတွေကစက်ရုံတွေရှိရဲ့လှိုင်းသာယာရွှေ့ပြီးသားဗကူးတိုင်းလူနေရာမျိုးတွေကိုရောက်သွားပြီးယောဂဘိုးမြင်းမဆန်းဆန်းပြန့်နှံ့သွားမှလဲဆိုရင်ကြောင်းအလုတ်သမားသမဂ္ဂတွေကအစည်းအဝေးမှာတင်ပြခဲ့ပါတယ်။ဟ
ိုတော့ဂျမိုင်းဌာနက ဒီလိုအရင်ဗေဒနာတွေကိုတော့မလုပ်ပါဆိုတာဆန်ကြက်တွေအဲတင်ညာချက်တွေထွက်နေတယ်အဲဒီဟာတွေကမထွက်လာလေးပဲနဲ့ဒီလိုမျိုးလုပ်ဖို့တော့ဒီစီစဉ်မရှိဘူးဆိုတာကိုဆိုရကပြန်ပြောပါတယ်တယောက်နေမှာလူကမာတွေတယောက်ကူးသွားပြီဆိုတာနဲ့တို့တို့အများကြီးပေါ့နော်ကူးဆက်နှုံးနေလာပြီ။ဒါကြောင့်မို့ကြိုတင်ကာဝယ်တဲ့အနေနဲ့တို့တို့အာဒီလေဘယ်လတရက်နေရနေရော30ရက်နေအထိကိုပိတ်ပေးဖို့ဆိုတာကြောင့်ကောင်းဆိုတာဖြစ်ပါတယ်
။မြန်မာနိုင်ငံလုံးဆိုင်ရာလူသမားသမဂ္ဂများအဖွဲ့ချုပ် CDUM ဗဟုအလုံးမှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နယ်စက်မှုလက်မှုလူသမားအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်တဲ့ဒေါ်ခိုင်စာအောင်ပြောသွားတာပါ။တကယ်လို့စိတ်ုံတွေကိုပိတ်ပေးမယ်ဆိုရင်အလုပ်သမားတွေကိုဘလို့ပံ့ပိုးကြမလဲဆိုတာလဲသူတို့ဆွညွေခဲ့ကြတာပါဒီသုံးမွန်းဆိုင်တွေးဆောင်ပွဲကိုအလုပ်သမားလူဝင်မှုကြီးကြရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးသိန်းစွေတက်ရောက်ခဲ့ပါတယ်အလုပ်ရှင်အလုပ်သမားကြောချင်းကပ်ပြီးအခက်အခဲတွေကိုဆွညွေကြဖို့နဲ့လိုအပ်ရင်အစိုးရကအထည်ချုပ်လုပ်ငန်းတွေအပါအဝင်ဟိုတယ်ခရီးနဲ့အသေးစားစက်မှုလက်မှုလုပ်ငန်းရှင်တွေနဲ့အလုပ်သမားတွေအတွက်ကြံ့ငွေဘီလီယံ100ထုတ်ပေးသွားမယ်လို့ပြည်အောင်စုဝန်ကြီးကပြောပါတယ်ဒါကိုမနေ့ကမြန်မာအတန်ရဲ့ရုပ်မြင်သံကြားမှာဖော်ပြသွားတာပါ COVID-19 ကြောင့်ဖြစ်ပေါ်လာတဲ့စီးပွားရေးတက်ရောက်မှုများပေါ်ကူစားနိုင်ရေးလုပ်ငန်းကော်မတီကိုနိုင်ငံတော်သမ္မတရုံးကမတ်လ13ရက်မှာဖွဲ့စည်းခဲ့တာပါပြည်အောင်စုအစိုးရခွင့်ပြုချက်နဲ့နိုင်ငံတော်ရမုံငွေတဲကကျပ်ငွေဘီလီယံ50လူမှုဖုံလုံရေးရမုံငွေတဲကဘီလီယံ50စုစုပေါင်းဘီလီယံ100နဲ့ COVID-19 ရမုံငွေထူထောင်ဖို့ဒီကော်မတီရဲ့မတ်လ18ရက်အစည်းအဝေးမှာဆုံးဖြတ်ခဲ့ပါတယ်
ဒီလိုပိတ်လိုက်တာမျိုးတော့ဝန်ကြီးဌာနကမလုပ်ပေးနိုင်ပေမဲ့တဲ့ရွေးညာစိတ်ယုံမှာရောဂါပိုးရှိတဲ့လူတယောက်တွေ့လို့တော့အိမ်မှာနေပြီးတော့စိတ်ယုံလို့ဒီမားလေးကိုစောင့်ကြည့်ထိုင်လိုက်ပြီးဆိုလို့ရှိရင်ဒီအလုပ်သားတွေကိုတော့လူမှုခုလုံရတယ်ကျမကြီးခွင့်ရေကနေ60ရာခိုင်နှုန်းပေးရမှာပါဥဒေယာရှိတဲ့အတွက်ကြောင့်မလို့အဲ့ဒါကိုတော့ဆိုရကပံ့ပိုးမယ်ဆိုတာကိုသိရပါတယ
်ဒေါ်ခိုင်စာအောင်ပြောသွားတာဖြစ်ပါတယ်စိတ်ယုံတချို့ကလူသမားတွေဟာရောဂါကူးစက်မှာစိုးရိမ်လို့နေရပြန်နေကြပါတယ်CMB ထဲကျုပ်လုပ်ငန်းတွေကနေအစိုးရကလူမှုဖူလုံကြီးကျန်းဝေဘီလီယံချီရနေရကြောင်းတကယ်လို့စက်ယုံတွေကိုယာယီပိတ်မယ်ဆိုရင်အလုပ်သမားတွေနဲ့အလုပ်ရှင်တွေအတွက်အစိုးရကအပြည့်အဝအာမခံတယ်ဆိုတာကြီးညာတဲ့ကြောင်းလှိုင်းသာယာရွှေလင်မန်းစက်မှုဆောင်ဥက္ကဋ္ဌဦးအေးတောင်က VOA ကိုပြောပါတယ်
အလားလူသားတွေအားလုံးလူမှုဘုံလို့ရေးဘီလီယံ800လောက်ရှိတဲ့ပတ်သက်ပြီးတယောက်ကုန်ပြီလေဒါတွေဒီချိန်မှာတော့မသိဘူးလားဒီပတ်သက်တွေကိုနိုင်ငံတော်ဗန်လေးရတော့လက်မခံနိုင်ဘူးအတိုးပေးရလို့
အခုနိုင်ငံတော်အစိုးရဝန်ထမ်းတွေချော့နေပြီကျွန်တော်တို့ဘာဆက်လုပ်မှာမသိဘူးအခုခလေးကအကုန်ပြန်ကြည့်နေတယ်စက်ရုံပါကျပ်ပတ်ပါတာကူတော့ပြင်သာပေးမှုလို့လေဖြစ်လာရင်ကျွန်တော်တို့ထိတ်မနိုင်ဘူးကြာ
ပြည်တွင်းစက်မှုဆောင်ကုန်ထုတ်လုပ်ငန်းမှာ CMB လက်ခစားအထည်ချုပ်လုပ်ငန်းတွေကဥဆောင်နေပြီးအလုပ်သမား9000လောက်ကိုအလုပ်ကင်ထန်တီးပေးထားပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပေးပို့ထားတာဖြစ်ပါတယ
်ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာရှိတဲ့ Royal North Shore ဆေးရုံမှာ COVID-19 ကာယောဂါလူနာတွေကိုဘယ်လိုစနစ်တကျပြင်ဆင်ခုတနေတယ်ဆိုတာပြောပြပါမယ် COVID-19 လူနာတွေအတွက်အခန်းပြင်ဆင်တာကစလို့ဆေးရုံမှာအလုပ်လုပ်နေကြတဲ့ဝန်ထမ်းတွေတခြားလူနာတွေအန္တရာယ်ကင်းရှင်းရေးအတွက်ဘယ်လိုဆောင်ရွက်နေကြလဲဆိုတာကိုဆေးရုံရဲ့ကုသရေးဆိုင်ရာအထောက်အကူပြုဌာနကအဖွဲ့ခေါင်းဆောင်ကိုစန်နီကိုကျမဆုမျက်မွန်ကမေးမြန်းထားပါတယ်။လောလောဆယ် COVID-19 လူနာ12ယောက်ကိုကုသပေးနေတဲ့ Royal North Shore ဆေးရုံမှာလူနာထားမဲ့တည်တံ့နေရာကိုအသေးချခွဲပြီးအဖွဲ့လိုက်ညှိနှိုင်းဆောင်ရွက်နေတဲ့အကြောင်းကိုကိုစန်နီကအခုလိုစပြီးရှင်းပြပါတယ်
။ကျွန်တော်တို့ပြီးခဲ့တဲ့နှစ်ပတ်လောက်ထဲကစပြီးတော့ဒီ COVID-19 နဲ့ပတ်သက်တဲ့လူနာတွေစပြီးတော့စစ်ဆေးတွေ့ရှိပြီးနောက်မှာခါဆေးရုံကိုလက်ခံကုသဖို့အတွက်သူတို့ဘယ်လိုထားမလဲဘယ်လိုလုပ်မလဲဆိုတဲ့ဟာစီစဉ်တဲ့အခါမှာဒီဆရာမနဲ့တူနာစုတွေပါတဲ့ဒီရောဂါကုသရေးအဖွဲ့နောက်တခြားဒီဟိုတန့်ရှင်းရေးအိယာဆောင်တွေဖြန့်ဖြူးသိမ်းဆည်းရေးနောက်ဒီအမိုက်သိမ်းရေးစနစ်ကစအကုန်လုံးဟောတော့တက်ဆိုင်ရတပတ်နဲ့အကုန်လုံးကစုပြီးတော့ဘလိုဒီ area တွေကိုဆက်တက်လုပ်မလဲဆိုပြီးတော့ဆွေးနွေးတိုင်ပင်ပြီးတော့တခြားစနစ်တကျစီစဉ်ကြတယ်စီစဉ်တဲ့အခါမှာတော့အဓိကကကုသရောဂါထင်းချုံရေးဆိုင်ရာအရာရှိကလည်းပါတယ်သူတို့က guideline ပေးတယ်ပေါ့နော်ဆိုတော့စပြီးလုပ်တဲ့အချိန်မှာအဓိက section by section ပေါ့ကျွန်တော်စေဝင်ရအကြီးကတင်းတစ်ဆောင်ရှိရဲ့နောက်ဌာနလည်းအများရှိတယ်ဒါပေမဲ့သူတို့ကဒီနေရာတစ်ခုကိုအိမ်မှာကန့်တက်လိုက်ပြီးတော့ဇုံတစ်ခုနဲ့ကန့်တက်ပြီးတော့โอเคဒီမှာလည်းဒီလူနာတွေကိုထားမယ်ထားတဲ့အခါမှာအဲ့ဒါမှာတာဝန်ထမ်းဆောင်တဲ့ဇေယောင်းလူနာပြုကအစတခြားတန်ရှင်သမားတခြားအထောက်အပြုဝန်ထမ်းတွေကတပိုင်းဆေးရုံမှာတခြားလုပ်နေတော့တပိုင်းဆိုပြီးနှစ်ပိုင်းခွဲလိုက်ပြီးတော့အဲ့ဒီကိုဗစ်ကိုစောင့်ရှောက်မဲ့ဒီဘဝထမ်းမှာရှိတဲ့လူတွေကကြတော့အတူဒီလုံခြုံရေးဟိုဘလိုခါကာကွယ်ဆိုင်ရာပစ္စည်းတွေဝေးရတယ်အပြင်ကလူကတော့ဟိုတမဝစ်စရာမလိုဘာလို့ဆိုတော့သူက lesson ကစနစ်နဲ့သွားလာ lesson ကစနစ်နဲ့ဥမာအစားတော့ပို့မှာဆိုလို့ရှိရင်ဒီအစားတော့ပို့မဲ့ ဒီဌာနဝန်ထမ်းတွေကသူကဒီဘက်ကိုသွားတယ်ဒီသူနိုင်ဦးတွေဒီ nurse တွေအပြင်ကိုထွက်လာတယ်ပြီးတော့ဒီဟို food ပေါ့နော်စားသောက်ထည့်ထားတဲ့သူတို့ဒီ special case ကိုအထည်ယူသွားတယ်ယူသွားပြီးတော့လူနိုင်တို့ဆွေးမွေးရပြီးမှပြန်ထုတ်လာတယ်မထုတ်လာခင်မှာအဲ့ဒီဟိုပေါ့သေချာလုံးသူတို့သူဟို case နဲ့သွားတာဟုတ်ဒီလိုက confirm လုပ်ထားတဲ့ case နဲ့သွားတဲ့အတွက်ဒါဟိုအပြင်ကလူကပြန်တယ်လို့ရှိရင်သူတို့လည်းအနေနဲ့မရှိဘူးဒီတော့မှအဲ့ဒါကိုသူကဒီဖူးစားတဲ့ကတော့အောက်ပြန်ယူပါလေပြန်ကသူဆက်နေသေးတယ်အဲ့လိုမျိုးပဲပေါ့နော်ဒီဆောင်းလို့ခေါင်းလို့ဆိုလို့ရှိရင်သူတို့မသိခင်မှာဟိုထဲကဒီ nest မှာတွေပါလေသူတို့ဒီရှာတာကိုဒီ plastic တွေနဲ့နှစ်ထပ်သုံးထပ်ထုတ်ပိုးပြီးတော့မှအပြင်ကိုဖြစ်တယ်ဆိုတော့အဓိကကပြောချင်တာကသူတို့ဒီ section တွေပိုင်းနာရဲ့အတွဲဟိုပိုင်းနဲ့တပိုင်းဟိုအထဲမှာကလူကဒါတိတိကျကျဟိုအကွာအကွဲဖြူလက်ပစ္စည်းတွေဝတ်ဖို့လိုတာအထဲအပြင်ပိုင်းရှိတဲ့လူကအလောက်ကြီးမလိုအပ်တော့လဲအိမ့်နဲ့ဒီမျက်နှာမှာကောက်ွယ်တဲ့ max လို့ဘယ်လောက်လုံလောက်တယ်အဓိကပြီးတော့လက်ဆေးပေါ့လက်ကတော့ပုံမှန်ဆေးနေပေါ့နော်ဟိုကန်တွဲနေရပါလေနေတော့သီးတော့ထားရတယ်ဆိုတော့အဲ့လိုလက်ဆေးကဆစ်ဆန်းနေတော့သွားကြတော့အဲ့တော့ဟိုဆေးရုံကြီးမှာသူထောင်းလုံးလုံးနေရတယ်သူက300ချောင်းရှိတယ်အကုန်လုံးကအဲ့လိုမျိုးဝေပြီးတော့ဟိုကြိုက်ဝင်နေစရာမလိုဘူးနောက်ပြီးတော့ဒီ procedure တိုင်းဒီအဆင့်တိုင်းအဆင့်တိုင်းမှာလည်းခုနပြောတဲ့ဒီကုသရောဂါထင်းချုပ်ရေးအရာရှိတာသူတို့ကဟိုတောက်လျှောက်ကြည့်နေရဆိုတော့ဟိုဘယ်နေရာမှာဟိုလက်ဟာမှုရှင်ဆက်ရှင်ထောက်ပြတယ်ဆက်ရှင်ထောက်ပြပြီးတော့ဟိုချက်ချင်းထင်းကုတ်တယ်ပေါ့နော်ဆိုတော့အားလုံးကလောကလောကကံကလည်းအဆင်ပြေတယ်ဟိုတတောင်းတတားရှိတယ်ပေါ့နော်အဲ့လိုပြော
ခုနကတော့ကိုဆန်နေပြောသွားတဲ့အထက်မှာပေါ့နော်ကိုဆန်နေကိုဆေးရုံကကလေးတစ်ထောင်ဆန်းတဲ့ဆေးရုံကြီးပေါ့လေဆိုတော့အဲ့ဒီဆေးရုံမှာဒီ COVID-19 လူနာတွေအပြင်တခြားလူနာတွေလည်းရှိမှာပဲဆိုတော့အဲ့ဒီတခြားလူနာတွေကိုဘယ်လိုမျိုးဟိုရောဂါမကူးအောင်လို့လုပ်ထားလဲနောက်ပြီးတော့တခြားလူနာရှင်လူနာမျိုးလာတွေ့တဲ့လူနာရှင်တွေရောဘယ်လိုမျိုးစနစ်တကျလာတွေ့လို့ရအောင်လို့လုပ်ထားပေးပါလဲရှင
်ဒီ COVID-19 ကိုထားတဲ့နေရာတွေကသူတို့ကဒီ special zone လိုမျိုးလုပ်ပြီးတော့ထားရတဲ့အတွေ့ပြင်သားလူတွေလာတဲ့နေရာကိုဥမာလုံနေတဲ့တခြားလူကဝန်ထမ်းတွေကမှသက်ဆိုင်အိမ်ကတော့သွားစားမလို့တဲ့အတွက်အဲ့ဒါကပြဿနာမရှိဘူးလူနာကိုလာကြည့်တဲ့ဧည့်သည်တွေရှိတယ်အဲ့ဒါတော့တစ်ခုပဲကန့်မှန်းထားတာရှိပါတယ်ဘာလဲဆိုတော့လူနာတယောက်ကိုလူနာရှင်တယောက်ပဲလာကြည့်ခွင့်ပြုတယ်ဒါပေမဲ့လာကြည့်ခွင့်ပြုတဲ့လူတွေကလည်းပုံမှန်ရင်တကားအခြေအနေအတိုင်းပဲဘာမှဟိုလိုကောက်ကမှုဆိုင်ရာပစ္စည်းတွေဝတ်ဆရာလည်းမလိုဘူးခင်ဗျအ
ခုတော့ကိုစန်ဒီပြောသွားပုံဆိုလို့ရှိရင်တော့ဒီဆေးရုံမှာပေါ့နော်ဒီ COVID-19ယောဂါရှိတဲ့လူနာကိုထားထားတဲ့ကုသပေးနေတဲ့ဆေးရုံမှာတော့မှဒီကာကွယ်မှုစနစ်ကမှန်တယ်ဆိုလို့ရှိရင်အားလုံးကသူ့ဟာသူအစင်စင်အလုံးလုံးသွားရုံပဲဟိုဒီလူနာရှိနေလို့
အစိုးရဖြစ်နေကြပြီမလို့ဒီကျွန်တော်တို့ဩစတြေးလျမှာကလည်းယောဂါတိုးတက်မဟုတ်ဘာမြန်လို့နေတာဒါပေမဲ့လည်းဟိုအကြိုင်းတဟုန်တိုးကြီးမဟုတ်သေးတော့ထိချုပ်နေတဲ့နေသားရှိနေသေးတဲ့အတွက်ဆိုတော့အခုကဒီစနစ်တိုင်းပဲသွားတယ်အဲ့ဒါကြောင့်လဲဆေးရုံကိုနိုင်ကိုကလည်းမလိုအပ်တဲ့နေရာတွေမှာမလိုအပ်တဲ့အဲ့လိုမျိုးကောက်ပံမှုဆိုင်ရာပစ္စည်းတွေကိုအဆုံးမချဖို့အဲ့လိုနေပေါ့ဘာလို့ဆိုတော့တကယ်လိုအပ်တဲ့အချိန်ကရောက်လာလို့ရှိရင်ပစ္စည်းပစ္စည်းကမလုံလောက်ဖြစ်မှာနောက်ပြီးတော့တခြားလူတွေစိုးရင်ထိနေမှုဖြစ်မှာဆိုတော့အဲ့လိုမျိုးအတွက်မလိုအပ်ဆိုင်ကျွန်တော်မဝေးရအောင်ဝေးစရာလည်းမလိုဘူး
ဩစတြေးလျနိုင်ငံဆစ်ဒနီမြို့က Royal North Shore ဆေးရုံရဲ့ကုသရေးပိုင်းဆိုင်ရာအထောက်အကူပြုဌာနအဖွဲ့ခေါင်းဆောင်ကိုစန်းနေကိုကျမဆွမျက်မော်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်ဗီဒီယိုညမပိုင်းစီစဉ်ရဲ့အရင်က Mobile App ကိုဇန်နဝါရီလကုန်ကစပြီးတော့ရပ်ဆိုင်းတော့မှာဖြစ်ပါတယ်ဗီဒီယိုမြန်မာပိုင်းအစီအစဉ်ရဲ့ radio နဲ့ရုပ်မြင်သံကြားထောက်လွှင့်ချက်တွေကိုအချိန်မရွေးချိရှုနားဆင်နိုင်ဖို့ VOA mobile app အသစ်ကို smartphone တွေမှာ download ယူနိုင်ပါတယ်။ Apple နဲ့ Android ဖုန်းနှမျိုးစလုံးအတွက်သက်ဆိုင်ရာ app store တွေမှာတင်ထားပါတယ်။ Android ဖုန်းတွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple app store တွေမှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးတော့နားဆင်ဖတ်ရှုနိုင်ပါလိမ့်ရှင
်။ခိုင်မြောက်ပိုင်းကဆေးရှင်ဒုက္ခတွေရေတွက်တိုးလာတာကိုတင်ဆက်ပါမယ်။ ပိကရရပိုင်းတွေကတိုက်ပွဲတွေကြောင့်ရခိုင်မြောက်ပိုင်းကြောက်တော်မြို့တွေကညောင်ချောင်းစစ်ဆောင်စခန်းမှာလေးရဲတွင်စစ်ဆောင်ထောင်းရှိရာတိရှိလာပါပြီ။ရခိုင်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရတဲ့စစ်ဆောင်ဦးရေစုစုပေါင်း
3000 ကျော်ထောင်းနေပြီးညောင်ချောင်းကျွာစစ်ဆောင်စခန်းကိုတော့၄ရက်တွင်စစ်ဆောင်ဦးရေနှစ်ထောင်နီးပါးရောက်လာတယ်လို့စခန်းတာဝန်ခံကိုနေအောင်ကပြောပါတယ်။ဟုတ်လားရှိကျွန်တော်တို့ဟိုဒီစစ်ဆောင်စခန်မှာရောက်နေတဲ့ဟိုဟာထောင်နဲ့ရှိရာပြောင်းရှိတော့ဘူးခုကလေ။စားဝဲနေတဲ့ချိန်ကတော့ဟိုလက်ရှိနေသားရဆိုရင်ဒီဘာဖြစ်စမလာပြီးရောဟိုသူတော်ပြရလို့မရှိသေးဘူး။ဒါမဲ့အဲ့ဒီလူတွေကိုကျွ
ော်ဒီနေ့ထိကဝင်နေတော့မယ်အကန့်ပတ်လို့မရသေးဘူးဘယ်လောက်ဝင်လာမလဲကျွန်တော်တို့ချိုးပြီးပြောလို့မရဘူးဒါပေမဲ့လက်ရှိနေတာကျွန်တော်တို့ဒီတော်ပြရတယ်ကျွန်တော်တို့လက်ရှိနေတာဝင်လာတာတော့ရောဆိုတော့ဟို၄00နဲ့30ရှိတော့
အရှိန်တို့အတွင်းမှာလူကြီးများပြလာတာကြောင့်စောဝက်နေရေးအတွက်အခက်အခဲတွေနေကြီးဆိုင်နေရတယ်လို့လက်ရှိကူးစက်ပြန့်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှာတဲ့စောဝက်နေရေးကပိုရေးကြီးနေတယ်လို့သူကဆက်ပြောပါတယ
်ဗိုင်းရပ်စ်ပြောလို့ပြောရမယ်ဆိုတော့ဗိုင်းရပ်နေဟိုစိုးရိမ်ကြဘူးဒါပေမဲ့ကျွန်တော်တို့ဗိုင်းရပ်နေပြဟိုအူစားမှုရဲ့ပိုင်းတော့ရှိအောင်နော်သူတို့ကဒီစိတ်ကြီးတဲ့နေကနေသူတို့ကအောက်ဆွန့်ပြီးလာကြတာအေးပေါ့နော်ခလုံးကြာမရှိအဲ့ဒီကကျွန်တော်တို့ရောရောက်လာတာခလုံးမဲ့နေရာရှိလို့အဲ့လိုမျိုးရောက်လာတာသူတို့ကဒီအဲ့မှာပေါ့နော်ကျွန်တော်တို့ဆိုင်စားပြရအပိုင်းမှာလည်းပါတယ်ဒါနဲ့အဖတ်မှာလည်းကျွန်တော်တို့ဆိုင်စားတယ်အဖတ်မှာလည်းဒါပဲဒီသူစုတို့ဆိုတာမထားလို့မှမရတာဒါမှန်းဒီတနေတရာတွေမှာလည်းဟောပါပေါ့နော်နေရာသူထားလို့လည်းမရဘူးသူတို့ကနေရာဆိုင်ဒီတော်လေးကမှမောက်တာကျော်ပေါင်းကပါပေါ့ခေရောလောက်နေလာနေလာကြတယ်အဲ့လိုမျိုးသူစုတို့ကထားတာပေါ့ဒီထားတဲ့နေရာလည်းလက်ရှိနေရာကျွန်တော်ရောမှာဒီလိုပြန်ပြီးကျေးပြီးထားတဲ့နေရာလည်းမရှိဘူးနော်အဲ့လိုမျိုးသူ့ပြီးထားရတာပေါ့ဒါမဲ့သုံးရသုံးရတာပေါ့နော်ဒီသွင်းရလဲကျွန်တော်တို့ကသွင်းအပိုင်းနိုင်နေတယ်ဒုက္ခရောက်နေတာပေါ့နော်စိတ်တွေကဒုက္ခရောက်နေတယ်သူတို့ဒီကဘယ်လိုနေရာမျိုးမှာပြန်ပြီးနေရာရှာဖေးထားနိုင်ရဲ့အဲ့ဒီဘက်ကပဲအများအားဥစားစုဆန်ကနေရတာပေါ့နော
်ပြီးခဲ့တဲ့ရက်ပိုင်းကမီရှိုးခံလိုက်ရတဲ့ကြောက်တော်နဲ့ပလာဝတ်နေစဲ prime time ခြေပါကနေထွက်ပြေးလာတဲ့မတ်ရှင်တွေတိုင်းကတော့ကိုရိုနာဗိုင်းရပ်ကူးစက်ခံရမှာကိုဆိုရင်ပင်လေနေစရာလေးတစ်ခုရတာပေါ့ပဲကျဉ်းနေနေရတယ်လို့ပြောပါတယ်
ဒီမှာကြတော့နင်းနေပဲပါခက်ခဲတယ်ရှိတယ်ရေတွေပါတယ်အခြားနေရာတွေမှာသွားချိုးရတယ်အစားအသောက်တွေကလည်းနင်းနေပါပါမဆောင်ရှိနေထိုင်ရတာကလည်းလူတွေအများနေထိုင်ရတာပေါ့အဲ့လိုစုပြီးတော့နေရတာပူအိုက်ပြီးတော့ဟာလေရောကပုံနဲ့သူရင်စိတ်ကလူမျိုးခက်သားရတယ်ဆိုတော့အဲ့လိုလူတွေလူစုလူတွေအကြီးနေရတော့လေရောကပုံနဲ့ကူးစက်နေတာပေါ့ဟာ
လက်ရှိရှင်ဒီရခိုင်နောက်ပိုင်းကကြောက်တော်မြောက်ဦးမင်းပြစတဲ့မျိုးတွေတွင်မှာပြစ်ခတ်မှုတွေရှိနေကြကြောင်းဒေသခံတွေကဘေးလွတ်ရာခြေရွာတွေကိုထွက်ပြေးနေကြရတယ်လို့ပြစ်ခတ်မှုတွေတွင်မှာလည်းတစ်ဆုံးတန်ရတာတွေလည်းနေစဉ်တိုးလာနေပါတယ်ကျွန်တော်တက်နိုင်ပါစစ်တွေမျိုးကလည်းတတိယပေးပို့နေပါတယ်ခင်ဗျာ
ကမ္ဘာမီဒီယာတန်းမှမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုထုတ်လုပ်တင်ပြလိုပါတယ် COVID-19 နဲ့ရိုဟင်ဂျာဒုက္ခသည်ပြဿနာဆိုတဲ့ခေါင်းစဉ်နဲ့အသီးနာရေဘန်ရေးတဲ့ဆောင်းပါးကို asiatimes.com ကထုတ်လုပ်ပြောပြလိုပါတယ်ကောက်ကဇမ်းမှာ COVID-19 ဖြစ်ပေါ်မှုပထမဆုံးတစ်ခုတွေ့ရပြီလို့အတည်ပြုလိုက်ပြီးတဲ့နောက်ရင်တမမနဲ့ဆောင်ကြည့်နေရတယ်လို့ဆိုပါတယ်။ဒါဟာအကာအကွယ်မေ့ပြီးလူတွေပြတ်သိနေတဲ့ဒုက္ခတဲ့စခန်းတွေစီကိုအနည်းနဲ့အမြန်ဆိုလို့ကုသရောဂါရောက်ရှိလာနိုင်လို့ပဲဖြစ်ပါတယ်တဲ့။ကလေးငယ်တဝက်ကျော်အပါအဝင်ရိညာဒုက္ခတဲ့တသန်းဟာမြန်မာနိုင်ငံကအကြောင်းမဲ့ဖွယ်အဖြစ်ဆိုကြောင့်ခက်ခွာလာခဲ့တာသုံးနှစ်ကြာလာပြီးတဲ့နောက်အလုံးကမူရင်းရထံပြန်ပြီးပုံမှန်ဘဝကိုထူထောင်ကျင်ရပါသည်။ COVID-19 ဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်ဖို့အတွက်ကမ္ဘာမှာသွားလာရေးလုပ်ငန်းတွေကိုရန်နာထားချိန်မှာဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေအရေးကိုမေးမထားသင့်ပါဘူးတဲ့။တောင်တင်ရေမကျဖြစ်နေတဲ့သူတွေရဲ့အခြေအနေဟာဒီရောဂါထိန်းချုပ်ရေးနဲ့ပြီးဆုံးသွားမှာမဟုတ်ဘူးလို့လည်းသူကဆိုထားပါရဲ့။ကော့ဆက်ဇာယောက်ဒုက္ခသည်တွေဟာမြန်မာနိုင်ငံကအသက်ရှင်ပြီးပြန်လာခဲ့ပြီဖြစ်တဲ့အတွက်ကြောင့်လုံခြုံမှုရှိနေပြီလို့မယူဆသင့်ဘူး။ဒီနေရာမှာဘင်္ဂလားဒေ့ရှ်ကနေထိုင်ခွင့်ပေးထားပေမဲ့သူတို့ဘဝလုံခြုံမှုမရှိပါဘူး။နိုင်တဲ့စီရင်တူးကျင့်ခံရမှုလူငုကုခံရမှုတွေအန္တရာယ်ရှိနေတယ်လို့လည်းသူကထောက်ပြထားပါရဲ့။အခုဆိုရင် COVID-19 ရောဂါကာကွယ်ရေးအတွက်လူလူချင်းနီးနီးကပ်ကပ်မနေထိုင်ဖို့စနစ်တရလက်ရှိဖို့ကျန်းမာရေးဆောင်ရွက်မှုအခိုင်အမာရယူဖို့ဆိုရက်တိကျတွေဟာဒီဒုက္ခတွေအတွက်စဉ်းစားလို့တောင်မရနိုင်ပါဘူးတဲ့ဘင်္ဂလားဒေ့ရှ်အစိုးရကတော့ဒီရောဂါထိန်းချုပ်ရေးစီမံကိန်းမှာဒီဒုက္ခတွေကိုထည့်သွင်းထားပြီး ဆန္ဒရေးခါဖြန့်ဝေရေးကိုပုံစံတင်တဲ့လူဆောင်မျိုးတို့ဆခန်းတွင်မှာလည်းအသိပညာပေးမှုတွေလူဆောင်မျိုးပါတယ်တဲ့ဒါပေမဲ့ဆန္ဒမှုအဖွဲ့တွေကတော့မရှိမဖြစ်ဝန်ထမ်းလောက်ပဲထားရခဲ့ပါပြီတဲ့ပကဝါလုံးမှာနေရဲစွန့်ခွာရသူတွေအများဆုံးဖြစ်နေတဲ့ဒီကာလမျိုးမှာယောဂကုသကကွယ်ရေးလုပ်ငန်းဟာဒီလိုအကာအကွယ်မဲ့လူတွေကို
ဒီကြရောက်ကွယ်နိုင်မှာမဟုတ်ဘူးဆိုတာကတော့ပေါ်လွင်တင်ချနေရလို့ရေးသားထားပါတယ်ခင်ဗျာကျွန်တော်ကျော်စန်းသားပါဆောင်းဗီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုတွေကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာသိသိချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးဆောင်နေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာအဲဆိုတော့ကျမတို့ဗီဒီယိုတွေကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရေးခန့်နေစာပို့မယ်ဆိုရင် VOA American တန်မြန်မာဝိုင်း အစီအစဉ်ကိုလိမ့်မှုပြီးတော့စာရေးကြတာအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင် bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာဝိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ ကျမတို့စီကို message ပို့နိုင်သလိုမျိုးဖတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ် သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်
အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ဒီလိုမှမှာတော့တရုတ်ပြည်ရဲ့အကျိုးစီးပွားကိုကာကွယ်ရေးနဲ့နှင့်တင်ရင်အတွက်အင်မီဂျင်နိုင်ငံတွေနဲ့အစဉ်ပြေဟာတရုတ်အစိုးရအတွက်အရေးကြီးနေကြောင်းဦးအောင်ခင်ကသုံးသပ်တင်ပြထားပါတယ်တန်းပြည်တပြည်ရဲ့နိုင်ငံသားရေးလမ်းစဉ်ဟာအဲ့ဒီတန်းပြည်ရဲ့အမျိုးသားအကျိုးစီးပွားကိုရောင်ပြန်ဟပ်တယ်ဆိုတဲ့သဘောရှိပါတယ ဒီကောင်းမွန်ရေးဟာအရေးကြီးတဲ့အခန်းကပါဝင်နေပါတယ်ချစ်ခင်တဲ့အင်းကြီးချင်းမူလင်ငင်းချမ်းတဲ့အင်းကြီးချင်းအန်လင်ပြောရတဲ့အင်းကြီးချင်းဝူလင်ရရှိရေးဟာတရုတ်အတွက်အရေးကြီးတယ်လို့သမရရှိချင်းပင်ကဆိုပါတယ်ဒီယူဆကိုတရုတ်မြန်မာဆက်ဆံရေးမှာအထင်အရှားပြသဖို့ကြိုးစားနေပုံရပါတယ် မော်စီတုံးလက်ထက်ကကြမ်းမတဲ့ငင်းချန်းစွာရှင်သွင်းနေထိုင်မူငါးချက်ကိုဆက်လက်ကျင့်သုံးတယ်လို့လည်းဆိုပါတယ်။တန်းကြီးနယ်နိမိတ်နဲ့အာနာပိုင်ကိုအပြန်အလှန်ယူသေးလေးစားရေးမကျူးကျော်ရေးပြည်တွင်းမှာမဆက်ဖက်ရေးဒန်းသူရည်သူဆက်ဆံရေးနဲ့ငင်းချန်းစွာရှင်သွင်းနေထိုင်ရေးစတဲ့မူငါးချက်ကိုကြွေးကြော်လာတာကြပါပြီ။ဒါပေမဲ့မော်စီတုံးကဘာကပါရဲ့လက်နက်ကင်တော်လိုင်းကိုထောက်ခံအားပေးပါတယ်။
ตำราชี้แจงเป็นเยนักงานยิ้มหัวเราะอีเดมาเอ็งนี้จึงก้าวยาชี้ยาลงยีจีเดคันกันดากะปาวินมาเลยลงกันเนี่ยโซลายลากะเตียวอสุยากะทุบเดคิดดิอนุดากากวยสารันมาเตียวอาเซียนกากวยวงจีมะซุนิเวยีปาบงโกพอปะทาบาเลยกวยล้วยหมู่ดิโกจิจักกูเกไนเนด้วยตองเตียวเป็นแลเพียงอฉีนี้ก้าวมนต์ลาเรลุซุบาเลยญีญันซัวชินต้วยนิทันยีมูงาเจกโกอฉีคันบิ
ชิจิยีลุเตลุซูบาเรอาเนตุโกอนันจินามิโอมะลุเปผู้บ้องส่งเยหมู่โกลูลาเรลุพอปะถาบาเรเอ็งนี้จินနိုင်ငံสักคนနိုင်ငံကစစ်ကောင်းဆောင်ပိုင်းနဲ့အနီးကဆက်သွယ်နိုင်အောင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲကျင်းပတဲ့စနစ်ကိုတိဆောက်ထားတယ်လို့ဆိုပါတယ်တယောက်ပြည်ရဲ့ဂုံတွင်ပိုင်းမြန်မာမိတ်ဟာမိုင်း 1300 ကျော်ရှိပါတယ်။အင်းနီချင်းနိုင်ငံ9နိုင်ငံနဲ့နေဆက်ရေးရာပူးပေါင်းဆောင်ရွက်ရေးသဘောတူချက်ရယူထားပါတယ်။တရုတ်မြန်မာနေဆက်တင်ရင်းနဲ့နေဆက်ကဒေတာကန်တွေလုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတာကိုလည်းတရုတ်အစိုးရရဲ့ကာကွယ်ရေးစာတမ်းမှာဖော်ပြပါတယ်။တရုတ်မြန်မာနေဆက်မှာမြေမြုံမိုင်းချင်းရေးလုပ်တယ်လို့ဆိုပါတယ်။လွန်ခဲ့တဲ့9နှစ်အတွင်းမှာအင်းနီချင်းနိုင်ငံတွ ပြီးတော့ 3000 ကျော်လုံနိုင်ခဲ့တယ်လို့လည်းဖော်ပြထားပါတယ်။ပင်လယ်ပြင်မှာတော့အချိန်ပေါင်း 9000 ကျော်ကင်းလည်နိုင်ခဲ့တယ်လို့ဆိုပါတယ်။
နိုင်ငံခြားကတရုတ်အကျိုးစီးပွားဟာတရုတ်အမျိုးသားအကျိုးစီးပွားရဲ့အစိပ်အပိုင်းတစ်ခုဖြစ်တာကြောင့်တရုတ်စစ်တပ်ကကာကွယ်စောင့်ရှောက်ရမယ်လို့ဆိုပါတယ်။ပြည်ပရောက်တရုတ်နိုင်ငံသားနဲ့တရုတ်အဖွဲ့အစည်းတွေရဲ့တရုတ်ဝင်အကျိုးစီးပွားကိုတရုတ်စစ်တပ်ကထိရောက်စွာကာကွယ်ရမယ်လို့ဖော်ပြထားပါတယ်။လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေလုပ်နေတဲ့ယူရဲချက်ဟာနိုင်
ဒီဥစ္စာတက်ကအခြေဆိုင်စကန်တစ်ခုတိဆောက်ပြီးတိဥစ္စာတင်မော်တွေကိုကုညီထောက်ပံ့နေပါတယ်ဒီမင်းနိုင်ငံမှာလုံခြုံရေးဆိုးဝါးနေချိန်မှာတိရုတ်နိုင်ငံသားချောက်ရာ20ကျော်ကိုကယ်တင်နိုင်ခဲ့ပါတယ်တိရုတ်ရဲ့နိုင်ငံရေးအရမဟာဗျူဟာကိုပုံစံတစ်မျိုးဒီအဖြစ်သတ်မှတ်လို့မရပါဘူးနေရာဒေသကိုလိုက်ပြီးအသွင်ပြောင်းတာကြီးရှိပါတယ်သဘောတူတာတွေမှာပူးပေါင်းဆောင်ရွက်ကြပြီးမတူတာတွေမ Tiuka Jawin Samuel Pidago, Tainan Lenekang Bekayo, Yama Asuya Begago, a Kaumi Jabade. Pidwina Picolo, Pawanyara Pide, Ninjazo Shintei, Mugu, Matika Pulu, Yusabu Yabade. Separately, my people with Ninja Yamayana and Be, Lekatin Tinne, Chinigu, Tiuka Lekan Tabu Yabade. တလူအခြေအနေမှာတရုတ်မြန်မာစီးပွားရေးဇင်းရံနဲ့ပိုးကပ်လမ်းကြောင်းတွေအစီအစဉ်ကိုအကောင့်ထဲပို့ဖို့ရည်ရွယ်ထားပုံရပါတယ်စီးပွားရေးအင်အားကြီးနိုင်ငံတစ်ခုတည်းကိုမိကိုယ်တိုင်ဟာနိုင်ငံခြားဆက်ဆံရေးပြဿနာဖြစ်နိုင်ပေမဲ့မြန်မာအဖို့တော်လောဆယ်မှာဒီအခြေအနေကိုလက်ခံယူတာရှိပါတယ်တရုတ်ပါဝင်မှုကြီးထွားလာပြီးခေါင်းဆောင်ပိုင်းကတရုတ်ကိုအားကိုးလို့နေအတွက်အောက်ခြေမှာတရုတ်စံရင်ရေးပ
COVID-19 ယောဂါကို ထိတိယောက် ကံကြွယ်ပုံ အကြောင်းကို တင်ပြထားပါတယ် COVID-19 ခေါ် coronavirus ကပ္ပကယောဂါကြီး ကူးစက်မှုကို မြန်မာနိုင်ငံမှာ စတွေ့လာချိန်မှာ စိုးစိုးဝါးဝါအဆင့်ထိမခံစားအောင် နိုင်ငံတကာ သင်ခန်းစာတွေကို ယူပြီး ပြက်ပြက်သားသား လုပ်တင်ပါတယ် အခုလို စတွေ့ချိန်ကနေ ရက်တစ်ပတ်တစ်ပတ်နှစ်ပတ်ကျော် လုံဆောင်မှုက သိရေးရှင်ရေးအဆုံးဖြတ်ပေးနိုင်တာကြောင့် အဓိကဘာတွေအမြန်လုံဆောင်ဖို့ အရေးကြီးပါလဲ ဒီအကြောင်း မြန်မာနိုင်ငံဆရာဝန်များအသင်းရဲ့ထွေထွေယောဂကုဆရာဝန်များအဖွဲ့ကဒေါက်တာမြင်းကိုကျွန်တော်ဝင်းမင်းကမင်းမြန်းတင်ပြထားပါတယ်။ဟုတ်ကဲ့ဒေါက်တာမြင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကမ္ဘာကယောဂါကြီးပေါ့နော် COVID-19 ယောဂါဖို့ကုသခံရတဲ့နောက်ဆုံးမှာစတွေ့လာတဲ့အတွက်စိုးစိုးဝါးဝါးအဆင့်ထိမရောက်သွားအောင်နိုင်ငံတကာမှဒီတွေ့ထားတဲ့သင်ခန်းစာတွေကိုမူတည်ပြီးတော့အခုလိုဒီယောဂါစတွေ့ပြီးပြီးချင်း
ပထမတစ်ပတ်နှစ်ပတ်ကတကယ်ကိုအရေးကြီးတာပေါ့ဆရာနော်အဲ့ဒီကာလအတွင်းမှာအဓိကလှုပ်တင်တာတွေကိုစပြီးတော့ရှင်းပြပေးပါလား
အခုကျွန်တော်တို့တွေ့လာတော့ခဏထူးဆန်းတာပေါ့ဗျာတရုတ်ပြည်ဝူဟန်နေပြီးတော့ကျွန်တော်တို့စီလာမလားလို့တို့ပြောတဲ့ case zero ပေါ့နော်ယောဂါလက္ခဏာမပြတဲ့လူတွေများရှိမလားလို့ကျွန်တော်စောင့်ကြည့်နေကြတာသွားပြီးတော့တွေ့မဲ့တွေ့တော့တရုတ်ပြည်ကနေတစ်ပတ်လည်ပြီးတော့ဟိုအမေရိကနဲ့အင်္ဂလန်ဘက်ကနေရောက်လာတယ်တို့ပြောတဲ့
imported case ပေါ့ဗျာ
အဲ့ကျွန်တော်ရှာဖွေနေတဲ့ကိစ္စရိုးမတွေ့သေးတယ်ကျွန်တော်အဲ့တလီနိုင်ငံလိုပေါ့ဗျာကိစ္စရိုးကြီးချိုးပြီးရှိနေတာမသိဘူးသိတယ်သိရောတခါတည်းနေချင်းညချင်းကိုတလအတွင်းမှာလူတွေ၄ဆောင်၅ဆောင်နေဖြစ်လာတာပေါ့နော်အခုတရုတ်တဲ့တောင်မှာတည်တော့မများသွားတယ်အဲ့တော့နိုင်ငံဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုဒီစတွေ့တဲ့လူတွေအကုန်လုံးပေါ့ဗျာ
ဆိုတော့တီးတိမ်ဆိုလို့ရှိရင်ရန်ကုန်လေစိတ်ကနေပြီးတော့ကလေးကိုနေမြန်နဲ့အဲ့ဒီကနေမှာတပုံတိုင်မှာသွားပြီးတော့ပရိဝတ်တွေနေမြန်ရက်လိုက်သေးတယ်ဘာသာရေးခန်းနာတွေသူလုပ်လိုက်သေးတယ်စေကန်လေးတစ်ခါမှသွားပြတယ်ပြီးရက်ဆိုင်စေကန်မှာစေကန်ကနေပြီးတော့စီးစီးဆေးုံဒါတို့ပတ်တွေပါလေကျူပြီးတော့ဆစ်လိုက်တဲ့အဲ့တော့သူနဲ့ထိတွေ့တဲ့လူတွေမှာအကုန်လုံးစစ်ဖို့လည်းတင့်တယ်ကွာရန်
ကျွန်တော်တို့ဘာကြောင့်ဆက်ဆဲဖို့လိုတာပေါ့နော်သူကလက္ခဏာမပြပဲကုဆက်နေပြီလားပေါ့ခုနတိတ်တယ်ကလူဆိုလို့ရှိရင်တောက်လျှောက်နန်းတစ်ဆောင်လုံးမှာအခုလိုက်တော့သူတို့ဘယ်လိုဘယ်လိုနဲ့ကွန်တက်လုပ်တယ်ဆိုတဲ့ထရေးဒင်းတွေတော့ရနေပြီအဲဒီရွာကိုလည်းလော့ဒေါင်းဆိုပြီးတော့မဝင်မထွက်ရရဲတွေပါလေနဲ့လုံနေုံနဲ့လော့ဒေါင်းလို့ဆိုဒီချက်မှာတော့ကြီးရလွယ်လဲနေမှာပေါ့ဗျာကုရင်းန kong long was it, go down the acid, you use it. The neighbor, just get down, not found your don't get it. Singapore, you know, SARS COVID, not found a don't get it. I don't get it. Hey, they got, you know, evil outbreak till again. Pinsen, Pugliga, and I'm a city, Sean and Chicago. Singapore, the name Aloma, Pugliga, second tango, deep and train, be happy that idea. A evil, Yogari, Tampala, Blue Pusuam, Blue Sasham, Blue Sail, and Chiam, let's look at any Tatar. Abu Kalama, Ari Sagan to Tawani, about the rule, let's get it, be like that. Look, I'm going to be like this, I got a yoga shop with a young Shabu Yala, and a Tesca, a young Namate, Yazia, who are 2 days loot, 3 weeks around there. But when you're 2 days loot, they are lazy, I will listen. And you got foodie, 80 alleyway, who are not locked down by Lolo, quarantine by Lolo. I love that on
every time,
สาธารณสุขบ่ไปรู้ยาดีเลยลุ่นน่ะนี่แหละบ่เปียรู้ไปสู่ดาเนี่ยนอกจากว่าได้ขาจ้ะรออะเปียงสะบ่ไปดิชาหมู่ดิกู้กုံดิโอเคเสียอะแล้วทีนี้มาสิงคโปร์นักงานมาတော့ဒီโฮมควอรันทีนလောက်တာကိုလဲစနစ်တကျလောက်တယ်လို့ကြားပါတယ်ဆရာအဲ့ဒါလည်းလေးမှန်တယ်ဟုတ်ควอรันทีนပေါ့เนาะအဲ့ဒါကိုသူတို့ကပထမတော့
นี่ก็ไอ้ตัวจองดีปูป้องสังเกตหมู่อ่ะอะกูก็สิงคโปร์เนี่ยคุณน่ะกูเสร็จน้องอ่ะชื่ออะไรไปชื่ออ่ะเฉยมาเต็งน้องอ่ะยันแน่เลยเตี่ยวเนี่ยไปชื่อเลยคุณน่ะตัวเนี่ยฮ่องกงนั่นดีอ่ะแหละอุบดีโหลไปตะหยอกได้ขาจ้ะรอเมนูดิฮ่องกงนั่นดีสว่าไอ้มาอาคารทั้งนั้นเนี่ยมั้ยมึงรู้มีซาสุดิอ่ะเปลี่ยนใส่อ่ะเลยไม่เอาทั่วลงไม่เอาดิฮ่องกงนั่นดีโหช้อพ่อโหลชื่อเนี่ยจังเวซองอ่ะมั้ยท่องน่
ตัวเวลุเช่นอภิญญาเดียร์หรือว่าตัวเวียร์อะไรมีอยู่หรือไม่ได้ไอ้เราเซ็งเอฟเวคัดจังจังก็เยอะเลยว่าดีอยู่สองจี้อะไรล็อกดาวน์ลูกชาร์มอุปนิคมคนนั้นดีกว่าดีกันหรือเปล่าโอ้เดี๋ยวลีจะสอบไปดูมาโยกาตุยเลยเดี๋ยวนี้ที่คุณอาอยากกันไหมสิเดี๋ยวพังกันไหมกูเดี๋ยวไอ้เจ้าหนุ่มเนี่ยงานนี้เนี่ยอู้จะพักกันเนี่ยอยู่ที่อะไรกันเนี่ยไม่อายุวันอะไรอยู่ที่อะไรเนี่ยอู้เกี่ยวกับสิ่งอะไรเช่นคนนี้อะไรไม่ ไอ้ที่อันนี้ปาลามาสิบุลาวันไอ้ดูดีคงต้องห้องควอนตินก็เท่านั้นเองมาประมาณนั้นไงมาห้องควอนตินไอ้มาหนีบีร์ต้องจีบไหมสุดเลยค่ะเพียงไม่ใช่หูแต่ที่เราคุยมาเนี่ยไอ้เพียงทั่วไรที่เราเอาไว้เลยเดี๋ยวลงมาเลยไอ้ดูสิจะไปสุดยี่ดีเนี่ยเดี๋ยงานยากเพียงอะไรดูดีเรียนผู้จ่าบาลอุ้งไล่อ่อนเนี่ยจะรอยักษ์เข้ามาทำไมอะไรเล็กตัวเองของแต่ผู้บุตรก็ดียักษ์เข้ลงตรงยี่ดีอภัยดีนับเยรีเนี่ยดูยักษ์เข้ามาฟอลันเดียเลสินเนี่ยว่าคุยยักษ์เข้ามาเป็นมิวเนี่ยเป็นเนี่ยเพียงอะไรดูดีทุกคนเดี๋ยงานยากเพียงอะไรดูดีดูดีเพียงสีจะน่าเท่าแล้วไอ้ดูดีแล้วตัวพี่ก็ตุ้ยพี่ก็ไอ้มาเป็นนี่จ้าบ้าเบี้ยเนี่ยวันปั้นโบเบี้ยไหมแต่รู้สาบุตาบุนี่ว่าลุงมือฝอยเนี่ยปองอะไร
โอเคใช่ผู้ดูดีดูน่าสาธุวิเศษปัทมาดูเสวนาเนี่ยสาบิโรที่เลี้ยงเชื่อเสียเดี๋ยวมันเองก็จะไปรู้จำเป็นนะ
เอตุลีมาเสียงนี่ลิขิตทารามาอุสจำไม่ลืมตัวอะไรบ่เบี้ยเสียงนี่ดูน่าดูดีนั่นท้องเสียจ่อเราโยกขึ้นจะตัวเลยตีเอลูดีเลยสิเลยแล้วสิงคโปร์มาอื่นมันไม่เชအဲ့တော့ကျွန်တော်တို့ပမာဏနိုင်ငံအနေနဲ့ဗောလန်တီးယားဆရာဝန်တွေက GP ဆရာဝန်တွေကစင်ကာပူလို training ပေးပြီးတော့ဈေးကတစ်ထောင်ကိုကျွန်တော်တို့ ready လုပ်ထားမလားပေါ့အဲ့တော့လက်တွေ့လူသားတွေမှာလုပ်နေတဲ့ဗောလန်တီးယားတွေကျွန်တော်ရှိဖို့လိုနေပြီလူလူချင်းမကူးဆက်ရအောင်လူတွေလည်းတစ်ဖက်ဖက်နဲ့ချဲအောင်မကတ်ကြပါနဲ့ဆိုတာမျိုးတွေအများအားလိုက်ပြီးတော့တက်နေတော့ရုံးနေမှာလူနေအောင်အဆိုင်ရကျွန်တော်ပေးရတော့မယ်အဲ့တော့ကျွန်တော်တို့ပန်းစိုးတန်းကနေလာတဲ့သင်္ဘောကြီးက15မိနစ်တည်းဒီဥပဒေပဲလူအုပ်ချုပ်ရာနဲ့ချီပြီးတင်နေလာတယ်။ဇကားပေါ်မှာပြုံနေတယ်။အဲ့ဒီလူနေရာတွေကအန်ဒီယေဆုံနေလေ။ဘတ်စကားပေါ်ကအန်ဒီယေဆုံနေလေ။ဒါတွေကိုကျွန်တော်တို့တစ်ချောက်ခဲနိုင်တဲ့များကာလပတ်လုံးဘတ်စကားပေါ်မတက်ခင်လက်စီမလား။ပြန်ဆင်းလာရင်လက်စီမလား။ဘတ်စကားပေါ်မှာလူချဲချဲထိုင်မလား။ဘတ်စကားကိုပဲလူ20လို့သတ်မှတ်ပြီးတော့20ပြည့်မတင်တော့ဘူး။ဒါစီကံပိုင်းဆိုရတာပေါ့
။ဟုတ်ကဲ့။ကျေးဇူးများကြီးတင်ပါရစေ။
sin tin set twa me tan yin tadin lwa ga chu su ba de myama nangan to wan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de phit pyet twi ne tan yin da ri ye atan twi ko thin hat tin set tha ra phit ba de
mingla ba shin chuma ga a mi ba fiwa wain no da ri tin set tha de di tabat tan yin tadin lwa ma na sin ya ma ri ga ro coronavirus yoga kusak khan ya tu ni chain khe de chin pi ne ti dei myu ne katel jaywa ko chin pi ne asoya ga twa la khwen pei pein khe ba de coronavirus covid 19 luna twi shi tha de atwat tak tu re a lo ma phi su ni de samuwae re ko yet sain lite de so da ne covid 19 kusak yoga chaung shan myu da a sin nai ngan yei swin lu pwae ko le tin pa ko mye ya de de a chin ni a chaung le ko cha cha ya ma ba shu
ကနန်းဟောမရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းအမျိုးသားတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တယ်ကျေးရွာကိုချင်းပြည်နယ်အစိုးရကလော့ခ်ဒေါင်းပိတ်ချလိုက်ပြီးတီးတိမ်မြို့နယ်အတွင်းဝင်ထွက်သားလာမှုကိုလည်းကန့်သတ်လိုက်ပါတယ်အမေရိကန်နိုင်ငံမှာနေထိုင်တဲ့အဲ့ဒီချင်းအမျိုးသားတဦးဟာပြီးခဲ့တဲ့မတ်လ23ရက်နေ့ကမင်္ဂလာဆောင်ဖို့မြန်မာနိုင်ငံကိုပြန်လာခဲ့တာဖြစ်ပြီးမတ်လ23ရက်နေ့ကတီးတိမ်မြို့နယ်ကပ်တယ်ကျေးရွာမှာနေထိုင်တဲ့အချိန်မှာကိုပူချိန်မြင့်တက်ဖျားနာပြီးဓာတ်ခွဲစစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တာဖြစ်ပါတယ်အခုလက်ရှိမှာတော့သူ့ကိုတီးတိမ်မြို့ပြည်သူဆေးရုံမှာတိချကုသမှုပေးနေပြီးလူနာရဲ့အခြေအနေကလည်းကောင်းမွန်လာတယ်လို့ချင်းပြည်နယ်အစိုးရအဖွဲ့ကထုတ်ပြန်ပါတယ်ချင်းပြည်နယ်တီးတိမ်မြို့မှာCOVID-19 ခေါ်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်ခံရသူတဦးတွေ့ပြီးတဲ့နောက်ပိုင်းမှာချင်းပြည်နယ်မှာလူစုလူဝေးပြုလုပ်မှုနဲ့ဖျားချောင်းမှုပြုအစည်းအဝေးဗာဒါရေးပွဲတော်ပွဲလမ်းတပင်တွေကိုရက်အကန့်အသတ်မရှိပိတ်ပင်လိုက်ပါတယ
်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးဖြည့်ဆည်နေတဲ့စံမှုပွဲကိုကျန်ဆိုင်လိုက်ပြီးအဆင်ပြေတဲ့အချိန်မှာဆက်ဆက်သွားမယ်လို့မော်လမြိုင်တက္ကသိုလ်ဗမာကချုပ်ဒေါက်တာအောင်မြတ်ကျော်စိန်ကပြောပါတယ်သို့သူမော်လမြိုင်တက္ကသိုလ်ကျောင်းသားကျောင်းသူတွေအနေနဲ့မလ24ရက်နေ့မှာနောက်ဆုံးထားပြီးအဆောင်ကနေထွက်ခွာကြဖို့နဲ့မိမိကိုယ်ကိုဂရုစိုက်ကြဖို့မော်လမြိုင်တက္ကသိုလ်ကျောင်းသားသမဂ္ဂကကိုမင်းတန်စင်ဦးကပြောပါရယ်အလားတူရန်ကုန်တက္ကသိုလ်မြို့ကြီးနာတက္ကသိုလ်ပသိမ်တက္ကသိုလ်ရတနာဘုံတက္ကသိုလ်ပင်လုံတက္ကသိုလ်တောင်ကြီးတက္ကသိုလ်မုံရွာတက္ကသိုလ်မကွေးတက္ကသိုလ်တွေမှာလက်ရှိကျင်းပနေတဲ့ဇာမဝဲကိုရပ်ဆန့်လိုက်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါရယ်တနင်္ဂနွေလုံးမှာတက္ကသိုလ်ဒီဂရီကောလိပ်တွေနဲ့ကောလိပ်တွေရဲ့ပထမနှစ်ဝက်ဆံမေးပွဲလက်ရှိကျင်းပနေချိန်ဖြစ်ပြီးကျောင်းသားကျောင်းသူစုစုပေါင်း3သိန်းခွဲကျော်ဝင်ရောက်ဖြည့်ဆို့မှာဖြစ်ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်အတည်ပြုလူနာဖြစ်3ဦးကိုတွေ့ရှိထားပြီးတိချခွဲစေကူတမှုပေးနေတယ်လို့အာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကနေထုတ်ပြန်ထားပါတယ်။
ကမ္ဘာနိုင်ငံအသီးသီးမှာဖြစ်ပွားနေတဲ့ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ပြန့်နှံ့မှုမရှိစေရေးအတွက်ကျောင်းသားတက်မကစစ်တွေတက်ကလေးကအတိပေးကြေညာချက်တစ်စောင်ကိုမတ်လ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီတတိပေးကြေညာချက်မှာအိမ်အတွင်းမှာပဲနေထိုင်ဖို့မကြာခဏလက်ဆေးဖို့လူစုလူဝေးနဲ့ဝေးဝေးနေထိုင်ဖို့နဲ့အပြင်ထွက်ရင် Maxညနေဖုန်းတက်စင်ဖို့အပါအဝင်အချက်9ချက်ကိုဖော်ပြထားပါတယ်အလားတူမတ်လ29ရက်နေ့ကလည်းရခိုင်ပြည်နယ်အစိုးရအဖွဲ့ကယောဂဘေးအန္တရာယ်နဲ့ပတ်သက်ပြီးပြည်သူတွေလိုက်နာဖို့ကြေညာချက်တစ်ခုထုတ်ပြန်ခဲ့တဲ့စစ်တွင်မျိုးကဈေးဆိုင်တွေမှာဈေးဝယ်သူတွေများပြားခဲ့လို့ဆန်အပါအဝင်ကုန်ပစ္စည်းတွေဈေးမြင့်သွားတယ်လို့မြို့ခံတွေကပြောပါတယ်
ရှမ်းပြည်နယ်အစီအပိုင်းမိုင်းတုံမြို့နယ်ထဲမှာအစိုးရတမတော်နဲ့ RCSSSC တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်မလ25ရက်နေ့မနက်၈နာရီခွဲချိန်လောက်ကမိုင်းတုံမြို့အရှိတောင်ဘက်ရမှာရှိတဲ့ကောင်းဟုနန်းရွာမှာနိုင်ရွက်လောက်ကြာပြစ်ကမှုတွေဖြစ်ပွားခဲ့တာပါ RCSSSC ရဲ့ပြောရေးဆိုခွင့်ရှိသူပုံမှုခန်းဆန်ကတော့တတိကတိုင်းလောက်ခံမိုင်းတုံမြို့မှာခြေဆိုင်တဲ့ပရင်သုံးရင်စုစုပေါင်းအင်အား40ခန်းက RCSSSC ဆက်ဆံရေးရုံးကအကြောင်းမကြားပဲဝင်ရောက်လာတဲ့အတွက်ပြစ်ခတ်မှုဖြစ်ပွားတာဖြစ်ကြောင်းပြောဆိုပါတယ်မိုင်းကံမြို့နယ်ထဲကတိုက်ပွဲနဲ့ပတ်သက်ပြီး NCA လက်မှတ်ရည်သူသားတဲ့ RCSSSC နဲ့အစိုးရတမတော်ကိုယ်စားလှယ်တို့နေပြည်တော်မှာ15ရင်းနေတုန်းကတွေ့ဆုံဆွေးနွေးမှုပြုလုပ်ပြီးနောက်ပိုင်းပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲလည်းဖြစ်ပါတယ်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ကျိုင်းစိတ်ကြီးမြို့နယ်ကြားမှာရှိတဲ့ကြိုက်တုံကော့ကရိတ်လမ်းမှာတစ်တင်ကားကြီးတွေညစဉ်သွားလာနေမှုကြောင့်လမ်းဘေးနားတစ်လျှောက်မှာရှိတဲ့ဒေသခံလူထုအတွက်အနောက်ရှက်ဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့မိုးကုံကာလကစပြီးစေဘင်္ဂါ၊ရှစ်ဘင်္ဂါတွေညစဉ်သွားလာနေတဲ့အတွက်ကျေးရွာချင်းဆက်လန်းတွေလည်းပျက်စီးနေတယ်လို့ဖုံအဆက်မတန်ထနေတယ်လို့ဒေသခံတွေကဆိုပါတယ်။အဲ့ဒီတစ်တဲဆောင်နေတဲ့တာဝန်ရှိသူတွေဟာဒေသအာဏာပိုင်တွေနဲ့နှစ်ဦးနှစ်ဖက်သဘောတူညီမှုရယူထားပြီးဖြစ်တာကြောင့်
ဒီကခံတွေအနေနဲ့ပြန်မပြောရဲကြဘူးလို့ဆိုပါတယ်အခုတစ်ထလောက်တာဟာလက်နက်ကင်အဖွဲ့ပေါင်းစုံလောက်တာဖြစ်တဲ့အတွက်ကင်တွေဖို့ခက်ခဲနေတယ်လို့လဲ KNU ဘဟုတက်တော်ဌာနကတာဝန်ခံဘဒူမန်ပါထုံးကပြောပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ ကဘာဇမာရဲ့အဖွဲ့ချုပ်WHO ကနေကိုဗစ်-19ကူးစက်ရောဂါကိုကပ်ရောဂါအဖြစ်ကျင်းပပြီးနောက်ပိုင်းမြန်မာအစိုးရကနေလူစုလူဝေးနဲ့ဖွဲ့လှမ်းတဲ့အခမ်းအနားအားလုံးရက်ဆိုင်ရွှေဆိုင်ထားဖို့ထုတ်ပြန်ထားပါတယ်ဒီအတွက်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပဖို့လဲမသေးချာသေးရကြောင်းရှမ်းမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲကိုလည်းကျင်းပဖို့မေးရသေးတဲ့အခြေအနေမှာရှိနေပါတယ်
တနင်္ဂနွေအပြစ်ခတ်ရဆဲထားတဲ့ရှမ်းပြည်သမရအစီအက်အက်အက်အေကနေဦးဆောင်ပြီးရှမ်းမြို့နာစစ်နိုင်ငံရေးဆွေးနွေးပွဲကိုရှမ်းပြည်တောင်ပိုင်းလင်းကင်းမြို့မှာဧပြီလထဲမှာကျင်းပဖို့လျှာထားပြီးမတ်လထဲမှာလူထုသဘောထားရယူဖို့လူထုနဲ့တွေ့ဖို့စစ်စင်ခဲ့ရမှာ COVID-19ရောဂါပြန့်ပွားနေတဲ့အခြေအနေကြောင့်ကျင်းပဖို့မရေရာသေးတဲ့အခြေအနေဖြစ်နေတယ်လို့ RCSS ပြောခွင့်ရဒုဗိုလ်မှူးကြီး
ခကရှမ်ပါလာနဲ့အခုလိုပြောပါတယ်။အော်တာအနေနဲ့အနေဟိတို့ဝေကာဒီမော့လင်းလောက်ဝန်လာနေနေရှင်ပါမရဲ့အတိအကျတော့မသိသေးဘူး။ဗိုင်းရပ်အခြေအနေကိုစောင့်ကြည့်ရအောင်မယ်။လှုပ်ဖို့တော့ရည်ရွယ်ထားပါတယ်။ဘယ်နှစ်ဘယ်လဖြစ်မလဲဆိုတာတော့မသိနိုင်သေးဘူးပေါ့။လက်ရှိနိုင်ငံရေးအနေထားအရကောကပ်ရောဂါကြောင့်ပါကျင်းပဖို့မသင့်လျော်သေးဘူးလို့လဲနိုင်ငံရေးစောင့်ကြည့်လေ့လာသူရှမ်းစာရေးဆရာ
အခုအချိန်မှာကျွန်တော်တို့ဆန္ဒဆော်ပြီး Shan and D ကျင်းပခဲ့မယ်ဆိုရင်တကယ်လို့ပွဲတက်တဲ့လူတွေကိုရိုနာဖြစ်လာခဲ့ရင်လူတွေပြောစရာဖြစ်ပါလိမ့်မယ်ကိုရိုနာကူးစက်မြန်ရောဂါကြောင့်တစ်ကမ္ဘာလုံးလူစုလူဝေးမရှိစေဖို့တိုက်တွန်းနေချိန်မှာကျွန်တော်တို့လည်း Shan and D ကိုခဏတော့ဆိုင်းငံ့ထားတင်ပါတယ်တို့မဟုတ်ရက်စိဆိုင်းထားတင်တယ်လို့ RCSS ကိုတိုက်တွန်းလိုပါတယ်
တနင်္ဂနွေလုံးရှမ်းမြို့ရဆင်နိုင်ငံစနစ်ပွဲကိုတခြားဒေသကတိုင်းသားတွေလွတ်လွတ်လပ်လပ်ကျင်းပခွင့်ရပေမဲ့တမရော်ကဟန်တားမှုကြောင့်ရှမ်းလူမျိုးတွေကတော့2019ခုနှစ်ကလေးကကျင်းပခွင့်မရခဲ့တာအခုချိန်ထိပဲဖြစ်ပါတယ်မတ်လ15ရက်နေ့က RCSS SSA နဲ့အစိုးရတမရော်တို့နေပြည်တော်မှာတွေ့ဆုံဆွေးနွေးရမှာရှမ်းမြို့ရဆင်နိုင်ငံစနစ်ပွဲကိုရှမ်းပြည်တောင်ပိုင်းလင်းခေးမြို့နယ်မှာကျင်းပဖို့သဘောတူခဲ့ကြပါတယ်ရှမ်းမြို့ရဆင်နိုင်ငံစနစ်ပွဲကိုတောင်ကြီးတို့မဟုတ်ပင်လုံမြို့မှာကျင်းပဖို့ဆန္ဒရှိပေမဲ့တပ်မတော်ဘက်ကသဘောမတူပါဘူးဒါ့အပြင် NCA လက်မှတ်ရေးထိုးထားတဲ့ RCSS SSA အနေနဲ့လည်းတပ်မတော်နဲ့အစိုးရသဘောထားအတိုင်းလင်းခင်းမြို့မှာကျင်းပဖို့သဘောတူညီလိုက်တဲ့အတွက်ရှမ်းနိုင်ငံရေးအတိုင်းဝိုင်းကြားနိုင်ငံရေးစည်းလုံးညီညွတ်မှုထိခိုက်လာမှာကိုရှမ်းနိုင်ငံရေးစောင့်ကြည့်လေ့လာသူတွေကစိုးရိမ်နေကြပါတယ်
ဆက်ပြီးတော့ပြည်သူတွေရဲ့စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအပြင်လူမှုဘဝနေထိုင်မှုနဲ့တဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမဲ့ဖွံ့ဖြိုးရေးခေါင်းစဉ်အောက်ကစီမံကိန်းတွေကိုရှောင်ရှားပေးဖို့အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်းအိုင်များနေမှာကချင်ပြည်နယ်ကဒေသခံတွေကတောင်းဆိုလိုက်ကြပါတယ်။ဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးပါမယ်ရှင်။
မလ14ရက်နေ့ကကချင်ပြည်နယ်မြစ်ကြီးနားမြို့လုံကန်ဆွတ်ကျေးရွာရှိကချင်ချောင်းသားမှာပြုလုပ်တဲ့အပြည်ပြည်ဆိုင်ရာမြစ်ချောင်းရံများနေ့အခမ်းအနားမှာဒေသခံတွေကတောင်းဆိုခဲ့တာပါ Crime Gender and Development Foundation ကအကျိုးဆောင်ရှိနေသောစာလီထွေးကဒေသခံတွေရဲ့အတန်ကိုနားထောင်ပြီးမှဖွံ့ဖြိုးရေးလုပ်ငန်းတွေလှုပ်ဆောင်ဖို့လို့ပြောပါတယ
်ကျွန်တော်တို့အစိုးရအနေနဲ့ကတော့လူဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လှုပ်တာတော့လို့ရတယ်ဒါပေမဲ့လူမှုပတ်ဝန်းကျင်တွေရဲ့ထိခိုက်မှုဘယ်လောက်များရလဲဒါကိုကြည့်ရမှာဖြစ်တယ်လူမှုပတ်ဝန်းကျင်မှာတိုက်ရောက်နေတဲ့ဒီထိခိုက်နစ်နာမှုတွေကိုမစင်စားဘဲနဲ့ဖွံ့ဖြိုးတိုးတက်မှုလွတ်လုံနေတယ်ဒါကတော့ပြည်သူ့အတွက်အကျိုးမရှိဘူးနော်အစိုးရဆိုတာပြည်သူတွေရဲ့အတွက်ပြည်သူတွေအကျိုးအတွက်လှုပ်ရမယ့်အစိုးရဖြစ်တဲ့အတွက်ပြည်သူတွေစကားတိုင်းကိုနားထောင်ပြီးလုပ်ရမှာဖြစ်ပါတယ
်။အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်အားများနဲ့အခမ်းအနားမှာမြစ်ချောင်းများထိမ့်သိမ့်ဖို့ရေရေမြစ်ဆုံးရှုံးနိုင်တဲ့စီမံကိန်းတွေကိုစတင်ဖို့တာရှင်းတဲ့ရေကိုလုံလောက်စွာရရှိဖို့နဲ့ဒေသခံတွေကမိမိတို့ရဲ့ရေရင်းမြစ်ကိုမိမိတို့ကိုယ်တိုင်စီမံခန့်ခွဲဖို့စတဲ့ရည်ရွယ်ချက်စဉ်နဲ့ကျင်းပပြုလုပ်တာဖြစ်တယ်လို့ပွဲကျင်းပသူတွေကဆိုပါတယ်။အပြည်ပြည်ဆိုင်ရာမြစ်ချောင်းအင်အားများနဲ့အခမ်းအနားကိုတက်ရောက်လာတဲ့ကချင်ပြည်နယ်ပြည်သူ့ပါတီကဒူဦးသတော်တွဲဘူးကလည်း
ဒါရှိအစိုးရဘောပေါ့နော်အနာဂတ်တက်လာမယ့်အစိုးရအစဉ်စဉ်ရောပေါ့နော်အဲကျမတို့ရဲ့အဲဒီဖွံ့ဖြိုးတိုးတက်မှုအတွက်ဆောင်ရွက်တဲ့နေရာမှာဒီစီမံကိန်းတွေလုပ်ဖို့တော့အမှန်တကယ်လိုအပ်ပါတယ်ဒါပေမဲ့အဲ့စီမံကိန်းတွေဆိုလို့ရှိရင်ကျမတို့ကိုဖွံ့ဖြိုးတိုးတက်မှုကိုပို့ပြီးမှနောက်ကျစေတဲ့ကျမတို့စိတ်ပိုင်းရုပ်ပိုင်းကိုထိခိုက်စေတဲ့အဲစီမံကိန်းတွေမဖြစ်စေဖို့အတွက်အထူးသတိထားပြီးပေါ့ဆောင်ရွက်ပေးစီလို့ဆောင်ရွက်ပေးစီချင်ပါတယ်ပေါ့နော်
ပြည်ဆောင်ရေကာရာစီမံကိန်းပါဝင်မြန်မာနိုင်ငံဒေသတည်တည်မှတည်ဆောက်မဲ့ရေကာရာစီမံကိန်းတွေနဲ့ဒေသဖွံ့ဖြိုးရေးကောင်စင်အောက်ကတခြားစီမံကိန်းတွေဟာဒေသခံတွေရဲ့လူမှုဘဝတွေကိုထိခိုက်စေမဲ့စီမံကိန်းမျိုးမဖြစ်ရလျောက်အစိုးရအနေနဲ့ဆောင်ရွက်ပေးစီချင်တယ်လို့ဆိုပါတယ်ပြည်ဆောင်ရေကာရာစီမံကိန်းဟာပြည်သူတွေရဲ့တောင်းဆိုမှုကြောင့်ရခိုင်ဦးသိန်းစိန်အစိုးရလက်ထက်ကတည်းကကျန
ခဲ့ပြီးလူရည်တရားကျော်တက်ရောက်ခဲ့ပါတယ်
ခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်ခံထားရတဲ့ချင်းမျိုးနာတဦးနေထိုင်ခဲ့တဲ့ချင်းပြည်နယ်တီးတိမ်မြို့နယ်ကပ်တဲလ်ကျေးရွာကိုချင်းပြည်နယ်အစိုးရကတွာလာခွင့်ပိတ်ပင်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ် COVID-19 လူနာတွေ့ရှိထားတဲ့အတွက်တက္ကသိုလ်တွေအားလုံးမှာဖြေဆိုနေတဲ့စာမေးပွဲကိုပြန်ဆိုင်ထားလိုက်ပြီးဖြစ်ပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြောထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့မေတ္တာ9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ခုဆက်လက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးကြပါမယ်။ကမ္ဘာ့ကိုရိုနာဗိုင်းရပ်စ်တိုက်ဖြစ်ရေးပူးပေါင်းဆောင်ရွက်ဖို့ကမ္ဘာ့စစ်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ဖွဲ့ဝင်တွေကြာသာပေးနေမှာပဲခရီးဖြူလိုက်ပါတယ်။ဗိုင်းရပ်စ်ပြန့်နှံ့မှုထိန်းချုပ်ရေးနဲ့ကမ္ဘာစည်းဝိုင်းမှာထိခိုက်နေတဲ့အခြေအနေတွေကိုထိန်းချုပ်ဖို့ထိရရောက်မလုံနိုင်တဲ့အပေါ်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရကြမှာပဲခရီးဖြူပြောဆိုလိုက်တာပါ။ကမ္ဘာစည်းဝိုင်းကိုချက်ကန့်မှုဗန်ဒန်ရေးနဲ့လူမှုရေးရာထိခိုက်မှုတွေကြုံရတဲ့အခြေအနေကိုဖြေရှင်းဖို့ဒေါ်လာ 4.8 ဘီလီယံထောက်ပံ့ကူညီဖို့လည်းအဝေးရောက်အရေးပေါ်စည်းဝိုင်းပွဲမှာသဘောတူခဲ့ကြပါတယ်။COVID-19 ကရောဂါကိုမကြုံစဘူးရင်ဆိုင်နေရချိန်မှာကမ္ဘာတဝန်းညီညွတ်နဲ့ပူးပေါင်းစွာဖို့လိုအပ်နေတဲ့အကြောင်းလဲ G20 ဖွဲ့ရဲ့စီးပွားရေးအဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။အမေရိကန်ပြည်သူ့မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေတာကိုကြားခံနိုင်မဲ့အရေးပေါ်အကူအညီပေးရေးအစီအစဉ်ကိုအထက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဥပဒေချမ်းကတော့အောက်လွှတ်တော်ကအတည်ပြုပေးရမှာဖြစ်ပြီးဥပဒေအဖြစ်အတည်ပြုကိုသမ္မတဒေါ်နယ်ထရန့်လက်မှတ်ရေးထိုးရမှာလည်းဖြစ်ပါတယ်။ဥပဒေချမ်းကတော့အလို့တော်ခေါင်းဆောင်တွေတောက်ချန်နေမှာအတန်းနဲ့မဲခွဲဖို့စီစဉ်ထားကြောင်းပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်စီးပွားရေးအထိနာနေရကိုကြားခံပေးမဲ့ဒေါ်လာ1ထရီလီယံအကူအညီပေးရေးစီစဉ်ကိုထက်လွှတ်တော်ကဗိုလ်ထုနေနောက်ပိုင်းမှာအတည်ပြုလိုက်ပြီးနောက်မှာလဲဒေါ်ဂျောင်းစ် Institutional Average S&P 500နဲ့ Nasdaq အညွန့်ကိန်းတွေဈေးတက်သွားတာပါအရှာဈေးကွက်မှာတော့ဂျပန်နိုင်ငံကနီကဲအညွန့်ကိန်းဟာကြာသပတေးနေ့မှာ၄ရက်လိုင်းလုံးကျဆင်းပြီးဟောင်ကောင်ဟန်ဆန်နဲ့ရှန်ဟိုင်းအညွန့်ကိန်းတွေကလည်း၁ရက်လိုင်းလုံးလောက်ကျဆင်းသွားပါရယ်မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူနောက်ထပ်2ဦးကိုထပ်မံတည်ပြုလိုက်တဲ့အတွက်အခုဆိုရင်ကူးစက်သူစုစုပေါင်း5ဦးထိရှိသွားပါပြီ။မကြာသေးခင်ကမှပြပကနေမြန်မာနိုင်ငံကိုပြန်လာသူတူနဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတူတို့မှာရောဂါပိုးစစ်ဆေးတွေ့ရှိခဲ့တာဖြစ်ကြောင်းမြန်မာချမ်းမိုင်းနဲ့အာကစားဝန်ကြီးဌာနကတောက်ချာနေရေးဆွဲနဲ့သတင်းထုတ်ပြန်ခဲ့တာပါ။မန္တလေးတိုင်းချမ်းမြသာစီမြို့နယ်မှာနေထိုင်သူအသက်33နှစ်အရွယ်မြန်မာနယ်ပွားအမေရိကန်နိုင်ငံသားကတော့ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလေကြောင်းကနေရောက်လာခဲ့ပြီးနောက်ပိုင်းမှာမသိငါစရာယောဂလက္ခဏာတွေတွေ့ရှိရကစောင့်ကြည့်စစ်ဆေးကြတာဖြစ်ပါတယ်ဒီနောက်မှာတော့လူနာထံကတက်ခွဲနမူနာစစ်ဆေးရမှာ COVID-19 ယောဂရှိနေတဲ့အကြောင်းအတည်ပြုနိုင်ခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားတာပါယောဂပိုးရှိတဲ့အကြောင်းနောက်ထပ်အတည်ပြုထားတဲ့အသက်69နှစ်အရွယ်အမျိုးသားကတော့ဩစတြေးလျနိုင်ငံမှာကေဆာယောဂအတွက်တလားလောက်ဆေးကုသခံယူခဲ့သူဖြစ်ပြီးမြန်မာနိုင်ငံမှာပြန်ရင်စင်ကူနိုင်ငံမှာ၄ရက်ကြာနေထိုင်ခဲ့သူဖြစ်ပါတယ်တောက်ချန်နေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့တက်တလို့ရာရီရဆိုင်ထားမှာဖြစ်ပြီးညက9နာရီကနေ10နာရီနဲ့မနေ့6နာရီကနေ9နာရီအထိအစီအစဉ်တွေကိုတင်ဆက်ပေးသွားမှာပါ ဗီဒီယိုမြန်မာပိုင်းဝန်ထမ်းတွေအလုံးလဲတန်လွင့်အစီအစဉ်တွေကိုနေနေကနေထုတ်လုပ်ပြီးပို့တွဲတင်ဆက်ပေးနေတာဖြစ်ပါတယ်။မင်္ဂလာရှိရနေ့ဖြစ်ပါစေခင်ဗျာ။ကျွန်တော်အောင်လွင်ဦးပ
This program has come to you from the Voice of America, Washington.